to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2020ပြည့်နှစ်ဖေဖော်ဝါရီလ3ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တနင်္လာညရဲ့အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါရှင်။ကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုတားဆီးဖို့ခီးသွွားတားမြစ်ချက်တွေလုပ်ဆရာမလိုဘူးလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကပြောကြားလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်အာရှစုစည်းရာဈေးကွက်တွေဒီကနေ့ဈေးတွေထိုးကျခဲ့တယ်လို့အမေရိကန်ဈေးကွက်ဖွင့်ချိန်မှာလည်းဈေးတွေကျနေပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုသားညဦးနဲ့ကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းအတွက်သတင်းရှင်နေနာဆင်ရမယ်ထိတ်တဲရောက်သတင်းလွှာတွေမှာတော့ရခိုင်ပြည်နယ်အရေးလွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့ပြည်သက်အစီရင်ခံစာပါကျူးလွန်မှုတွေကိုစစ်ဘက်ဥပဒေအတိုင်းစစ်ခုံရုံးနဲ့စစ်ဆေးသွားမှာဖြစ်တယ်လို့တက်မတော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်
။ဒီစစ်တရားရုံးကိစ္စတွေပြီးရင်တော့ဘ누구ကိုဘာကြောင့်ဘလို့အမှုနဲ့ဘလို့အရေးယူခဲ့လဲဆိုတဲ့ဟာတွေကိုကျွန်တော်ဒါပွင့်လင်းမြင်သာစွာ
ဒီတက်မတော်ရဲ့သတင်းစာရှင်းလင်းပွဲအကြောင်းနောက်ပိုင်းမှာပြည့်စုံနာဆင်ရပါမယ်ရှင်။ရခိုင်ပြည်နယ်ကြောက်တော်မြို့မှာတော့ဒီကနေ့လက်နက်ကြီးကြီးတွေနဲ့ပစ်ခတ်ခဲ့ရလို့အရသာတဦးသေဆုံးပြီးတော့၃ဒဏ်ရာပြင်းထန်ရခဲ့ပါတယ်။အစိုးရနဲ့ငြိမ်းချမ်းရေးအပြည့်အစုံချုပ်လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ဆွေးနွေးပွဲကနေဗားဒီများသဘောတူညီချက်တွေရခဲ့ပါသလဲဆိုတဲ့နောက်ဆုံးရသတင်းထွာတွေနဲ့သတင်းပေးပို့ချက်တွေတင်ဆက်ပေးဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ရွက်မှာတော့မြန်မာတခွင်အစီအစဉ်စီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှနဲ့တက်တက်ရောင်သတင်းထွာအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မုံနဲ့ကိုသားညုံတို့တင်ပြပေးကြပါလိမ့်မယ်ရှင
်။တရုတ်နိုင်ငံဟူဟာမြို့ကစတင်တဲ့ကိုရိုနာဗိုင်းရပ်စ်ကိုကူးစက်ပြန့်နှံ့မှုတားဆီးတဲ့အနေနဲ့ကြေကြေပြန့်ပြန့်ခီးသွွားတားမြစ်ချက်တွေလှုပ်ရှားမလို့ဘူးလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲကပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတချို့ကတရုတ်နိုင်ငံကလာတဲ့ခီးတွေတွေအတွက်တားမြစ်ကန့်သတ်ချက်တွေလုပ်နေချိန်မှာ WHO အကြီးအကဲ Tedros Adhanom Ghebreyesus ကဆွစ်ဇာလန်နိုင်ငံမှာဒီကနေ့ပြောကြားလိုက်တာဖြစ်ပါတယ်
။ There is no reason for measures that unnecessarily interfere with international travel and trade. We call on all countries
နိုင်ငံတကာသွားလာရေး၊ကုန်သွယ်ရေးတွေထိခိုက်မဲ့ဆောင်ရွက်ချက်တွေလုပ်ဆရာအကြောင်းမရှိပါဘူး။နိုင်ငံတွေအနေနဲ့ခိုင်မာတဲ့အထောက်အထားနဲ့အကျိုးအကြောင်းညီညွတ်မော့ပေါ်မူတည်ပြီးဆုံးဖြတ်ချက်ချကြဖို့တောင်းဆိုပါတယ်။ဘလို့ဆောင်ရွက်ချက်တွေချရမလဲလို့စဉ်းစားနေတဲ့နိုင်ငံတွေကို WHO ကအကြံပေးဖို့အသင့်ရှိနေပါတယ်လို့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကပြောသွားတာပါ။ကမ္ဘာတဝန်းမှာခုလိုမျိုးယောဂကူးစက်ပြန့်နှံ့မှုတွေကိုတိုက်ဖျက်မဲ့စနစ်တစ်တခုလိုအပ်နေတယ်လို့လည်းသူကပြောကြားသွားပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုကူးစက်သူတရုတ်နိုင်ငံမှာဒီကနေ့အထိ 18,200 ကျော်ရှိနေပြီးတော့သေဆုံးသူကလည်း 361 ယောက်ထက်မနည်းရှိနေပါတယ်။နိုင်ငံပေါင်း 23 နိုင်ငံမှာပိုးကူးစက်နေတယ်လို့အတည်ပြုထားသူကလည်း 151 ယောက်ရှိပါတယ်။အမေရိကန်ပြည်ထောင်စုမှာတော့တနင်္ဂနွေနေ့ညနေပိုင်းကစတင်အသက်ဝင်တဲ့ကျန်းမာရေးအရေးပေါ်အခြေအနေအရဝူဟန်မြို့ရှိတဲ့ဒီဟူပေးနယ်ကနေပြန်လာတဲ့အမေရိကန်နိုင်ငံသားမှန်သမျှကိုတီးတန့်သတ်မှတ်ထားတဲ့နေရာတွေမှာ14ရက်ထားပြီးတော့စောင့်ကြည့်မှာဖြစ်ပါတယ်။တခြားတရုတ်ဒေသတွေကပြန်လာတဲ့အမေရိကန်နိုင်ငံသားတွေအမြဲတမ်းနေထိုင်ခွင့်ရထားသူတွေလေယာဉ်အမှုရမ်းတွေဆိုရင်အထူးသတ်မှတ်ထားတဲ့လေဆိပ်တွေမှာဆင်းရမှာဖြစ်ပြီးတော့အဲ့ဒီမှာနောက်ထပ်ဆေးဆီးမှုတွေလုပ်ရမှာဖြစ်ပါတယ်။တရုတ်နိုင်ငံကိုလွန်ခဲ့တဲ့သတင်းနှစ်ပတ်ထဲသွားခဲ့တဲ့အမေရိကန်နိုင်ငံသားမဟုတ်သူတွေကိုတော့ပြည်ဝင်ခွင့်တားမြစ်ထားပါတယ်။
တရုတ်နိုင်ငံဝူဟန်မြို့ကနေပြီးတော့ဆက်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်တရုတ်နိုင်ငံစီးပွားရေးကိုထိခိုက်မှုတွေကြုံနေရပြီလို့တရုတ်တာဝန်ရှိသူတူကအခုတနင်္လာနေ့သတင်းစာရှင်းလင်းပွဲတစ်ခုမှာပြောပါရယ်ခီးသွွာလာရေးဟိုတယ်နဲ့စားတောက်ဆိုင်လုပ်ငန်းရုပ်ရှင်နဲ့ဖျော်ပြီးစတဲ့ကဏ္ဍတွေကိုကြီးကြပ်ထိခိုက်တည်ရောက်နေတာကြောင့်စီးပွားရေးကိုပါတည်ရောက်မှုတွေရှိလာတယ်လို့တရုတ်မျိုးသားဖွံ့ဖြိုးရေးနဲ့ပြည်ပြင်ပြောင်းလဲရေးကော်မရှင်ရဲ့ဒုတိယညွှန်ကြားမှူးလီယန်ဝဲလီယန်ကသတင်းတောက်တွေကိုပြောပါရယ်ဒါမှမဟုတ်လည်းတရုတ်နိုင်ငံအနေနဲ့ယောဂပိုးထိန်းချုပ်ရေးကိုနိုင်နိုင်နင်းနင်းဆောင်ရွက်နိုင်ပါတယ်လို့လည်းသူကအာမခံပြောဆိုသွားပါရယ်
疫情对经济影响的大小取决于疫情防控的进展和成效。
ယောဂထင်းချုပ်ရေးနဲ့ကာကွယ်ရေးဆောင်ရွက်ချက်တွေကိုတည်ကြပေါအောင်မြင်အောင်ဆောင်ရွက်နိုင်မယ်ဆိုတာယုံကြည်တဲ့အကြောင်းနဲ့ယောဂကူးစက်မှုကြောင့်ထိခိုက်မှုတွေကိုလည်းလျှော့ချနိုင်အောင်လို့ဆောင်ရွက်နိုင်မယ်လို့တရုတ်မျိုးသားဖွံ့ဖြိုးရေးနဲ့ပြည်ပြင်ပြောင်းလဲကော်မရှင်ရဲ့ဒုတိယညွှန်ကြားမှူးဒေါက်တာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ်။တရုတ်နဲ့တကူပြည်ရဲ့တွေ့ပြီးအခုတနင်္လာနေ့ဈေးကွက်ဖွင့်ချိန်မှာပဲဗိုင်းရပ်စ်ပိုးကူးစက်ပြန့်ပွားလာတယ်လို့ဆိုရင်ပြီးတော့ယင်းနှောင့်နှံသူတွေဟာတရုတ်စတော့ဈေးကွက်ထဲကဒေါ်လာဘီလီယံ400ကျော်ဘူးကိုထုတ်ရောင်းလိုက်တာမဟုတ်လို့အာရှစတော့ဈေးကွက်တွေဈေးထိုးကျသွားပါတယ်ဒီကနေ့အမေရိကန်ပြည်အောင်စုနယူးယောက်မှာလည်းစတော့ဈေးဖွင့်တဲ့ချိန်မှာစတော့ဈေးတွေတော်လေးထိုးချခဲ့ပါတယ် ပြီးခဲ့တဲ့ဇန်နဝါရီလ23ရက်နေ့ဇူကဖွင့်ရင်ကလေးကလည်းစတော့ဇီးတွေကျဆင်းနေတာဖြစ်ပါတယ်။ဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေတိုးလာတာနဲ့အတူပဲဝူဟန်မြို့အပါအဝင်ဟူဘေးပြည်နယ်တွေကမြို့16မြို့ကလူဦးရေ90%ကိုတရုတ်ကသွားလာကန့်သတ်ပိတ်ပင်ထားပါတယ်။အခုဆိုရင်တော့တရုတ်မှာရောဂါကူးစက်ခံရသူပေါင်းဟာလူပေါင်း 18,000 ကျော်သွားပြီလို့တရားဝင်ထုတ်ပြန်ပါတယ်။ဒီလိုမျိုးဗိုင်းရပ်စ်ကူးစက်မှုတွေကြောင့်တရုတ်နိုင်ငံပေကျင်းကအီဂရစ်နန်းတော်နောက်ရှန်ဟိုင်းမှာရှိတဲ့ဒစ်စနီလန်း၊ဟောင်ကောင်ဒစ်စနီလန်းစတဲ့ဧည့်သည်တွေအတော်အလာအများဆုံးခီးသွွားနေရတယ်ကိုပိတ်ထားလို့ပဲနေ့စဉ်စီးပွားရေးလုပ်ငန်းတွေလည်းရန်တက်နေရပါတယ်ခင
်ဗျ။ဗြိတိန်နိုင်ငံမှာအကြမ်းဖက်ဝါဒအခြေခံတဲ့ NDA အပေါ်တုံ့ပြန်ကင်တွယ်တဲ့စနစ်တစ်ခုလုံးကိုပြုပြင်ပြောင်းလဲသွားမယ့်အစီအစဉ်တွေကိုဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ဒီကနေ့ကြေညာဖို့ရှိနေပါတယ်။အဲ့ဒီအထက်မှာအကြမ်းဖက်ဝါဒအခြေခံတဲ့ကျူးလွန်မှုနဲ့အရေးယူခံခဲ့ရဘူးတွေကိုဘယ်လိုကင်တွယ်မလဲဆိုတာလည်းပါဝင်ပါတယ်။တနင်္ဂနွေနေ့တုန်းကပဲလန်ဒန်မြို့ကစတရက်တမ်အရပ်မှာအကြမ်းဖက်ဝါဒီတယောက်ကဓာတ်နဲ့လိုက်ထိုးလို့နှစ်ယောက်ဒဏ်ရာရခဲ့ပါတယ်။ဖောက်ခွဲရေးပစ္စည်းတွေကိုပမာဝတ်ထားတယ်လို့ထင်ရအောင်လို့ပစ္စည်းတူတွေဝတ်ဆင်ထားတဲ့ဓာတ်သမားကိုရဲတွေကပြစ်တက်ခဲ့ပါတယ်။အဲ့ဒီသူဟာအစ္စလာမ်အစွန်းရောက်အကြမ်းဖက်ဝါဒဇွဲပစ်မှုတွေနဲ့ထောင်ချပစ်ခဲ့ပြီးတော့မကြာခင်တုန်းကမှလွတ်လာတဲ့အသက်20အရွယ်ဆူဒက်စ်အာမန်ဖြစ်တယ်လို့အခိုင်အမာယုံကြည်ကြောင်းရဲတပ်ခွဲကပြောပါတယ်အကြမ်းဖက်ဝါဒီတွေဟာလူမှုအတိုင်းဝိုင်းတွေကိုခွဲခြားဖို့ကြိုးစားသူတွေနေမှုထိုင်မှုပုံစံတွေကိုဖျက်ဆီးဖို့ကြိုးစားသူတွေဖြစ်ပေမဲ့လန်ဒန်မြို့မှာတော့သူတို့ဘယ်တော့မှအနိုင်ရမှာမဟုတ်ဘူးလို့မြို့တော်ဝန်စာတီခန်းကပြောကြားခဲ့ပါတယ်စထရက်တမ်အရက်ကဈေးဆိုင်တွေစားတောက်ဆိုင်တွေနဲ့စီကားတဲ့အဓိကလမ်းမကြီးပေါ်မှာထွက်ပြေးသွားတဲ့မတင်ကားသူနောက်ကလိုက်တဲ့ရဲတွေကရပ်ဖို့ဩခဲ့ပြီးတော့တနက်နဲ့၃ချိန်ပြစ်ခတ်ခဲ့တယ်လို့မျက်မြင်တွေကပြောပါတယ်နောက်ပိုင်းမှာတော့သူကိုမှဝတ်ထားတဲ့ဖောက်ခွဲရေးပစ္စည်းတွေဟာအတူတူဖြစ်တယ်လို့ရဲကအတည်ပြုပါတယ်။အ
မေရိကန်သမ္မတဒေါ်လန်ထရန့်ကိုရည်ယူဖို့တရားဆက်ဆိုတဲ့အောက်လွှတ်တော်မတ်တွေနဲ့သမ္မတကိုခုခံချေပါမယ်ရှင်းနေဖို့တွေဟာဒီကနေ့မှာတော့သူရဲ့နောက်ဆုံးလျှောက်လဲချက်တွေကိုနှစ်နာရီစီတင်ပြကြမှာဖြစ်ပါတယ်။ Republican တွေ53-49နေရာနဲ့အသာစီးရထားတဲ့ထက်လွှတ်တော်ဟာတည်ခွင့်ကြားနာနေတာဖြစ်တာမို့လို့သမ္မတထရန့်ကိုယာယီကဖယ်ရှားနိုင်မယ်မဲတော့ရရှိနိုင်မယ်အနေထားမှာမရှိပါဘူး။သမ္မတ ထရမ့်အနေနဲ့သူ့လုပ်ပိုင်ခွင့်တုံးပြီးတော့သူ့အတွက်နိုင်ငံရေးအကျိုးများဖြစ်စီအောင်လို့ယူကရိန်းနိုင်ငံကိုဖိအားပေးခဲ့တယ်ဆိုတာနဲ့လွှတ်တော်ကနေပြီးတော့စဉ်းစားမှုတွေလုပ်နေစဉ်အတွင်းအထောက်အထားချက်လက်တွေကိုမပေးဘဲနဲ့အနှောက်အယှက်လုပ်ခဲ့တယ်ဆိုပြီးတော့အောက်လွှတ်တော်ဒီမိုကရက်အမတ်တွေကဒီနေ့နောက်ဆုံးထားလျှောက်လဲကြမှာပါ။ဒါမှမဟုတ်သမ္မတဘက်ကဘာမှားယွင်းမှမရှိခဲ့တယ်လို့သမ္မတလုပ်ခဲ့တဲ့လုပ်ရက်တွေဟာလည်းသူ့ကိုအရေးယူနိုင်လောက်အောင်ဒီအဖြစ်မဖြစ်ခဲ့ဘူးဆိုတာတွေကိုသမ္မတရှေ့နေတွေကပြန်လဲလျှောက်ထားကြပါလိမ့်မယ်။ဒါပြီးဗိုလ်တုံးနေမဲမခွဲခင်မှာတော့အထက်လွှတ်တော်အမတ်တွေကဒီမှုနဲ့ပတ်သက်လို့သူတို့ရဲ့သဘောထားအမြင်တွေကိုပြောဆိုခွင့်ရမှာဖြစ်ပါတယ်။ Republican ထက်လွှတ်တော်ထိပ်ပိုင်းခေါင်းဆောင်တွေကတော့ယူကရိန်းကိုဖိအားပေးခဲ့တဲ့သမ္မတရဲ့လုပ်ရဟာမှားယွင်းတယ်။ဒါပေမဲ့လို့သူ့ကိုအရေးယူနိုင်လောက်တဲ့အထီးတော့အဖြစ်မဖြစ်ခဲ့ဘူးလို့ပြောနေကြပါတယ်။အမှုနဲ့ပတ်သက်လို့အဓိကသက်သေတွေခေါ်ယူစစ်ဆေးပြီးဖို့အောက်လွှတ်တော်ရဲ့ဆွေးချက်တင်အဖွဲ့ရဲ့အစိုးတင်သွင်းချက်ကိုပြီးခဲ့တဲ့တောက်ကြနေတုန်းကမဲခွဲရမှာတော့49မိနစ်နဲ့အထက်လွှတ်တော်မှအစိုးမဲရှုံးနေခဲ့ပါတယ်ခင်ဗျ။
ကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19ကီလိုဟတ်ဇ်15653တို့ညလိုင်းဒိုမီတာ25ကီလိုဟတ်ဇ်11803တို့ညလိုင်းဒိုမီတာ32ကီလိုဟတ်ဇ်9335နဲ့ပထမနာရီဘက်မှာလိုင်းလက်မီတာ190ကီလိုဟတ်ဇ်15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီနေ့လာနေ့ညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ညင်ညာပေးနေပါတယ်လာမယ့်နိုဗ ెంబ ာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲကြရင်ဒီမိုကရက်တစ်ပါတီကနေသမ္မတလောင်းဝင်အရွေးခံနိုင်ဖို့ပါတီတွင်သမ္မတလောင်းပနာမရွေးချယ်ပွဲကို IOR ပြည်နယ်မှာဒီကနေ့ကျင်းပမှာဖြစ်ပါတယ်။သမ္မတလောင်းဖြစ်ဖို့ကြိုးစားနေကြတဲ့ဒီမိုကရက်တစ်ပါတီကိုယ်စားလှယ်လောင်း17ယောက်ရှိပါတယ်။ဒီနေ့ကနေ့တုန်းကတော့ကိုယ်စားလှယ်လောင်းတွေဟာ IOR ပြည်နယ်ထဲကမြို့တွေမှာနောက်ဆုံးမဲဆွယ်မှုတွေအပြိုင်ဆိုင်လုပ်ခဲ့ကြပါတယ်။သမ္မတဒေါ်နယ်ထရမ့်ကိုနိုဗ ెంబ ာရွေးကောက်ပွဲကြရင်နိုင်အောင်လှုပ်ဖို့လိုတယ်လို့ကိုယ်စားလှယ်လောင်းအားလုံးပြောကြားမဲဆွယ်ခဲ့ကြပါတယ်။ဒီကနေ့ပနမရွေးချယ်ပွဲမလုပ်ခင်လူလူသဘောထားစစ်တမ်းတွေအရအထက်လွှတ်တော်အမတ်ဘန်နီဆန်ဒါစ်နဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်တို့ကသူမသားကိုမသားနဲ့ရှေ့ကပြေးနေပါတယ်။အထက်လွှတ်တော်အမတ်အလီဇဘက်ဝါရန်နဲ့အင်ဒီယားနာမြို့တော်ဝန်ဟောင်းပိတ်ဘူဒဂျစ်တို့ကလည်းနောက်ကနေကတ်လိုက်နေကြပါတယ်။ဒါပေမဲ့ပါတီတွင်းသမ္မတလောင်းရွေးချယ်ခွင့်ရှိသူဒီမိုကရက်အများအပြားကဘသူကိုမဲပေးရမယ်ဆိုတာမဆုံးဖြတ်ရသေးဘူးလို့ပြောနေကြပါတယ်။
ဥရောပသမဂ္ဂရဲ့နိုင်ငံရေးမူဝါဒဆိုင်ရာကြီးကဲဂျိုးဆက်ဘောရဲဟာအီရန်နိုင်ငံတဟီရန်မြို့ကိုဒီနေ့တင်းကနေမှလာရောက်မှာဖြစ်ပါတယ်။ EU နိုင်ငံရေးမူဝါဒကြီးကဲရဲ့အီရန်ခီးစဉ်အတွင်းဒေသတွင်းတင်းမာမှုတွေကိုလျှော့ချဖို့နဲ့အီရန်နဲ့ကမ္ဘာ့အင်အားကြီးနိုင်ငံတွေကြားချုပ်ဆိုခဲ့တဲ့2015အီရန်နျူကလ িয়ার သဘောတူစာချုပ်နဲ့ပတ်သက်လို့တာဝန်ရှိသူတွေနဲ့ဆွေးနွေးသွားမှာဖြစ်ပါတယ်။တင်းကအနေနဲ့အင်္ဂါနေ့တွေမှာပြုလုပ်မဲ့ဆွေးနွေးပွဲတွေကျွမ်းမှာတော့အီရန်သမ္မတနောက်နိုင်ငံရေးဝန်ကြီးနဲ့အီရန်လွှတ်တော်အုပ်ထားတို့နဲ့တွေ့မှာဖြစ်ပါတယ်။ သူ့ရဲ့အီရန်ခီးစဉ်ဟာအီရန်ရဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားမှာချုပ်ခဲ့တဲ့2015အီရန်နျူကလ িয়ার သဘောတူစာချုပ်ကိုမပြောင်းလို့ EU ဘက်ကနေပြီးတော့နောက်ဆုံးလှုပ်ဆောင်တဲ့ကြိုးပမ်းမှုလည်းဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်က2018မေလတုန်းကအီရန်နျူကလ িয়ার သဘောတူစာချုပ်ကနေတစ်ဖက်သက်နှုတ်ထွက်လိုက်ပြီးတော့အီရန်နိုင်ငံပေါ်တန်ခတ်ပိတ်ဆို့မှုတစ်တူကိုပြန်လည်ချမှတ်ခဲ့တာပါ။ဒီသဘောတူစာချုပ်မှာပါတဲ့တခြားကမ္ဘာအင်အားကြီးနိုင်ငံ၅နိုင်ငံဖြစ်တဲ့ Britain, ပြင်သစ်, Germany, တရုတ်နဲ့ Russia နိုင်ငံတွေကတော့စာချုပ်ကိုဆက်ထိန်းထားဖို့အတွက်ကတိပြုထားပါတယ်။ဒါပေမဲ့လို့အီရန်ပေါ်မှာတခတ်ပိတ်ဆို့မှုတွေညှောနှဲသွားဖို့စာချုပ်ပါခြားနိုင်ငံတွေစီကအကူအညီမရတဲ့နောက်အီရန်နိုင်ငံဘက်ကတော့ဒီသဘောတူစာချုပ်မှာပါတဲ့လိုက်နာရမယ့်ချက်တွေကိုမလိုက်နာဘဲနဲ့တဖြည်းဖြည်းချင်းလျှော့ချလာနေတာဖြစ်ပါတယ်။
အရှေ့နယ်ပိုင်းဒေသကလည်းဂျပန်အတွက်ရေနံတင်ပို့တဲ့ရေလမ်းကြောင်းတွေကိုအကာအကွယ်ပေးဖို့အတွက်ဂျပန်ကစစ်သမောတစ်စီးကိုအရှေ့နယ်ပိုင်းဒေသစီဆေလွှတ်လိုက်ပါတယ်။အိုမန်ပင်လယ်ကွေ့ကိုဖျက်သွားတဲ့ကုန်တင်တင်မောတွေရေနံတင်တင်မောတွေကိုအကာအကွယ်ပေးဖို့အတွက်ဖျက်တင်မောတာကာနာမီကိုတိုကီယိုမြို့နားကစိတ်ကန်းကနေပြီးတော့တနင်္ဂနွေနေ့တုန်းကထွက်ခွာသွားတာဖြစ်ပါတယ်။ဂျပန်နိုင်ငံကိုတင်ပို့တဲ့ရေနံ90ရာခိုင်နှုန်းကအဲ့ဒီရေလမ်းကြောင်းကနေဖျက်သွားနေတာပါ။တင်မောတွေအန္တရာယ်ကြုံလာရင်အင်အား3နိုင်ခွင့်ပေးဖို့ပြင်ဆင်ထားတယ်လို့ဝန်ကြီးချုပ်ရှင်ဆိုအာဘေအဆိုရကပြောပါတယ်။နိုင်ငံကအငင်းပွားမှုတွေမှာဂျပန်ကစီးအရာဖြည့်ရှင်းတာကိုဒုတိယကမ္ဘာစစ်ပွဲနောက်ပိုင်းရေးဆွဲထားတဲ့ဖွဲ့စည်းပုံထဲမှာတားမြစ်ထားတာကြောင့်အခုလိုဆောင်ရွက်မှုတွေဟာအငင်းပွားစရာဖြစ်နေပါတယ်။ဂျပန်အဆိုရအနေနဲ့ရေနံတင်သင်းမောတွေလုံခြုံရေးအတွက်အမေရိကန်အဆိုရနဲ့အနီးကပ်ပူးပေါင်းဆောင်ရွက်သွားမယ်လို့ဂျပန်ကက်ဘိနက်အဖွဲ့အကြီးအကဲယိုရှိဟီဒါဆူဂါကလည်းပြောကြားခဲ့ပါတယ်။
အရှေ့အာဖရိကဒေသတော်ဘာရင်ဆိုင်နေရတဲ့ကျိုင်းကောင်အုပ်တွေကြောင့်ဆူမာလီယာနိုင်ငံမှာတော့အရေးပေါ်ချင်းချင်းညာလာရပါတယ်။ဆူမာလီယာနိုင်ငံမှာစိုက်ခင်းတွေပေါ်ကိုအင်းဆက်ကောင်တွေအုပ်လိုက်ကြပြီးတော့တီးပင်စားမင်းတွေကိုဖျက်ဆီးစားသုံးတာတွေစုစုပေါင်းဖြစ်လာတာကြောင့်နိုင်ငံရဲ့အရေးပေါ်ချင်းတွေကိုဇက်ပြိုးရေးနဲ့စစ်မှောင်ကြီးဌာနကစီရင်နေမှာထုတ်ပြန်သွားတာဖြစ်ပါတယ်။ Desert Lucas လို့ခေါ်တဲ့ကျိုင်းကောင်အုပ်တွေစိုက်ခင်းတွေကိုထိုးကြတာကြောင့်ငကူကလေးကမှလိုအပ်ချက်ရှိနေတဲ့စားနပ်ကဖူလုံရေးအတွက်စုစုပေါင်းချင်းချောင်းမှုတရဖြစ်လာတယ်လို့ဆူမာလီယာစိုက်ပျိုးရေးနဲ့ဆယ်မြောင်းဝင်ကြီးဆတ်ဟူစိန်လစ်က VOE ဆူမာလီယာဌာနကိုပြောပါရယ်ကျိုင်းကောင်အုပ်တွေအခုလိုမျိုးစိုက်ခင်းတွေပေါ်ကြတာပြီးခဲ့တဲ့ဒဇမာလုံးကပထမကြိမ်ဖြစ်ခဲ့ပြီးတော့အဲ့ဒီတုန်းကတော့စိုက်ခင်းဟက်တာ3000လောက်ပျက်စီးသွားပါရယ်အခုဒုတိယကြိမ်မှာတော့ဒီထက်ပိုပြီးတော့ပျက်စီးဆုံးရှုံးမှုတွေရှိလာနိုင်တယ်လို့ဆူမာလီယာစိုက်ပျိုးရေးဝင်ကြီးကပြောဆိုခဲ့ပါတယ်ခင်ဗျာ
တနင်္လာညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုရုံစုံထိတ်တန်းရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့အပိသက်အစီရင်ခံစာမှာဖော်ပြထားတဲ့ကျူးလွန်မှုတွေကိုစုံစမ်းစစ်ဆေးမှုလှုပ်ဆောင်တာမှာတော့စစ်ပတ်ဥပဒေအတိုင်းစစ်ခုံရုံးနဲ့စစ်ဆေးသွားဖို့ရှိပြီးတော့ဒီစစ်ဆေးမှုတွေကိုတော့အများပြည်သူရှေ့မှာပွင့်လင်းမြင်သာမှုရှိရှိလှုပ်ဆောင်သွားမယ်လို့တက်မတော်ဘက်ကသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်။သတင်းပြည်စုံကိုတော့ VOA သတင်းတော့မက်မီခစူးစီးတင်ပြထားပါတယ်
။ဒီကနေ့နေပြည်တော်မှာလုပ်တဲ့တက်မတော်သတင်းစာရှင်းလင်းပွဲမှာတက်မတော်သတင်းအမှန်ပြန်ကြားရေးအဖွဲ့အတွင်းရေးမှူးဘုံမှုချုပ်စော်မင်းထွန်းကပြောကြားခဲ့တာပါလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့အပြစ်သက်အစီရင်ခံစာမှာဖော်ပြထားတဲ့ကျူးလွန်မှုတွေကိုတက်မတော်အနေနဲ့ဆက်လက်စုံစမ်းစစ်ဆေးတော့မှာဖြစ်ပြီးဒီလိုစုံစမ်းစစ်ဆေးမှုတွေကိုတက်မတော်ဘက်ကဖွဲ့ထားတဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကလှုပ်ဆောင်မှာဖြစ်ကြောင်းပြောဆိုလိုက်ပါတယ
်ကုတာပင်ဖြစ်စဉ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ထောက်နိုင်တဲ့သတင်းထုတ်ပြန်ပေးမယ်ပြီးရင်တော့ကျွန်တော်တို့ဒီကုသပင်ဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဆောင်ရွက်မဲ့ဟာတွေနဲ့ပတ်သက်ပြီးတော့အရေးယူမှုတွေကိုကျွန်တော်တို့ထောက်ပြန်ပေးမယ်စစ်တရားရုံးရဲ့စစ်ဆေးမှုပေါ့နော်ခုနောက်ပိုင်းမှာတော့တချို့မီဒီယာလည်းရေးပါတယ်စစ်တရားရုံးကနေပြီးကျွန်တော်တို့ကဒီမှာရှိတဲ့ဒီမွတ်စလင်အမျိုးသားအမျိုးသမီးတွေတက်ရောက်နားထောင်နေတာရှိတယ်ပြီးရင်တော့ကျွန်တော်တို့ဒီစစ်တရားရုံးကိစ္စတွေပြီးရင်တော့ဘ누구ကိုဘာကြောင့်ဘလို့အမှုနဲ့ဘလို့အရေးယူခဲ့လဲဆိုတဲ့ဟာတွေကိုကျွန်တော်တို့ဒါပွင့်လင်းမြင်သာစွာကျွန်တော်တို့ထောက်ပြန်ပေးမှာဖြစ်ပါတယ်ဒီဟာလေးနဲ့ပတ်သက်တော့ကြာနောက်ထပ် ICOE ရဲ့ဟာလေးနဲ့ပတ်သက်တော့ကြာကျွန်တော်ကဥပဒေအရဆောင်ရွက်ဆေးရဖြစ်တဲ့အကြောင်းမလို့ဒါနဲ့ပတ်သက်ပြီးသတင်းယူခွင့်မယူခွင့်ကတော့ဖူလို့တယ်ကျွန်တော်မပြောလို့ဒီပါဘူးဘယ်လိုပြောပြောကျွန်တော်တို့ကတော့အဲလှုပ်ဆောင်နိုင်တာကတော့ကျွန်တော်တို့ open count နဲ့လှုပ်ဖို့တော့အစီအစဉ်ရှိတယ်လို့ပဲကျွန်တော်ပြောလို့ပါတယ
်တက်မတော်စစ်ခုံရုံးကစစ်ဆေးမှုလှုပ်ဆောင်တာစစ်ခုံရုံးနဲ့စစ်ဆေးတာတွေနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုမရှိဘူးလို့ဝေဖန်နေကြတဲ့အပေါ်ပွင့်လင်းမြင်သာစွာစစ်ဆေးဖို့လှုပ်ဆောင်သွားမယ်လို့သူကအခုလိုတုံ့ပြန်ပြောဆိုခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလကထုတ်ပြန်လိုက်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့အပြည့်အစုံအစီရင်ခံစာမှာ2019ဩဂုတ်လ25ရက်ကနေစက်တင်ဘာ5ရက်အတွင်းရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့လူခွင့်ရေးချုပ်ဖောက်မှုတွေမှာဥရိမဲ့လုံရက်တွေကိုတက်မတော်
ARSA အပါဝင်အဖွဲ့အစည်းတွေကကျူးလွန်ခဲ့ကြောင်းဖော်ပြထားပါတယ်။ဘူဒီအောင်မြို့နယ်ကုတာပြည်မှာဖြစ်ပွားခဲ့တဲ့ကိစ္စနဲ့ပတ်သက်လို့တပ်မတော်ဘက်ကစစ်ခုံရုံးတင်အရေးယူလှုပ်ဆောင်နေတာတွေရှိပေမဲ့နိုင်ငံတကာဘက်ကကောပြည်တွင်းကပါပွင့်လင်းမြင်သာမှုမရှိဘူးလို့ထောက်ပြဝေဖန်မှုတွေရှိနေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းက ICJ နိုင်ငံတကာတရားရုံးကမြန်မာနိုင်ငံအပေါ်ဂျားပြက်အရေးယူဆောင်ရွက်ချက်၄ချက်ချမှတ်တာနဲ့ပတ်သက်ပြီးနိုင်ငံတော်အစိုးရရဲ့ညွှန်ကြားချက်အတိုင်းတပ်မတော်ကလှုပ်ဆောင်မှာဖြစ်တယ်လို့ဘုံမှုကျုပ်စော်မင်းထွန်းကပြောဆိုထားပါတယ်။လက်ရှိမှာတော့ ICJ ကဆုံးဖြတ်ချက်ချမှတ်ပြီးနောက်ပိုင်းတပ်မတော်အနေနဲ့ရခိုင်ဒေသလုံခြုံရေးပိုင်းတာဝန်ယူရမှာအခက်အခဲတွေကြုံလာရတယ်လို့သူကပြောပါတယ်။ဒီထုတ်ပြန်ချက်ပြီးမှရခိုင်ပြည်နယ်အရေးတပ်မတော်ဘက်ကကင်တွယ်ရမှာနိုင်ငံတကာဘက်ကအထင်မြင်လွယ်မှအောင်ရခိုင်တပ်မတော်လက်နက်ကင်တပ်ဖွဲ့ AA ဘက်ကရိုဟင်ဂျာမွတ်စလင်တွေကိုပြမထတိုက်ခိုက်မှုတွေလှုပ်ဆောင်လာတယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာဗိုလ်မှူးချုပ်စောမင်းထွန်းကပြောဆိုလိုက်ပါတယ်
။ရင်းနှုံးကဒီတိုက်ပွဲတွေဖြစ်လာတဲ့အချိန်မှာဒီဘင်္ဂလီပြည်နဲ့ပတ်သက်လို့ကြောင့်ဒါမွတ်စလင်နဲ့ပတ်သက်ပြီးပေးတာကြည်တာတော်တော်များတယ်။ဘာဖြစ်လို့တော့ကြောင့်ဂျွာမာလဲအဲ့လိုမျိုးဖြစ်တာမရှိဘူး။ခုနောက်ပိုင်းမှာပိုပြီးဖြစ်လာတယ်ခက်စိတ်ကလေးဖြစ်လာတယ်ခက်စိတ်ကလေးဖြစ်လာတယ်ကဒီဟာနဲ့ပတ်သက်လို့ကြောင့်ကျွန်တော်တို့ကတော့ဒီလုံခြုံရေးတပ်ဖွဲ့ဝင်များအနေနဲ့ကတော့ဒီလောက်ရကန်ရတဲ့နေရာမှာလုံခြုံရေးနဲ့ပတ်သက်ပြီးလောက်ရကန်ရတဲ့နေရာမှာပို့ပြီးတော့ကြတိထားဆောင်ရွက်နေရတယ်လို့ပဲကျွန်တော်ပြောချင်တ
ယ်။ပြီးခဲ့တဲ့ရက်ပိုင်းကလက်လက်ကြီးကြီးကြားရောက်ပောက်ခွဲခဲ့တဲ့ကင်းတောင်ခြေရွာဟာရိုဟင်ဂျာအများစုနေထိုင်တဲ့ခြေရွာဖြစ်ပြီးသူတို့ကိုတပ်မတော်ဘက်ကတိုက်ခိုက်ခဲ့တဲ့ပုံမျိုးရခိုင်လက်နက်ကိုင်တပ်ဖွဲ့ AA ဘက်ကရည်ရွယ်လှုပ်ဆောင်ခဲ့တာဖြစ်တယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလက်ခံထားခြင်းမရှိသေးပါဘူးရှင်။
မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စေပြိပခါတွေဖြစ်နေစေရခိုင်ပြည်နယ်ဘက်ကတိုက်ပွဲသတင်းကိုတင်ဆက်ပေးချင်ပါတယ်ရခိုင်ပြည်နယ်ကြောက်တော်မှာတော့ဒီကနေ့လက်နက်ကြီးကြီးပစ်ခတ်ခံရလို့အရက်သားတေဆုံးဒဏ်ရာရမှုတွေရှိခဲ့ပါတယ်မြောက်ဦးနဲ့ရသေးတော်မျိုးနယ်တွေဘက်မှာလည်းမြေမြုံမိုင်းပောက်ကွဲမှုကြောင့်တေဆုံးဒဏ်ရာရတာတွေရှိခဲ့ပါတယ်ဒါ့အပြင်ဒေသတွင်းကတချို့နေရာတွေမှာလည်းတိုက်ပွဲတွေကဆက်လက်ပြင်းထန်နေသေးပါသတင်းပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့ပါရခိုင်ပြည်နယ်ကြောက်တော်မြို့အဝင်လမ်းမဟာကံကြီးရှင်ဘုရားနီးမှာဒီကနေ့ပြစ်ခတ်မှုကြောင့်အမျိုးသမီးတဦးသေဆုံးပြီးအမျိုးသား၃ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ကြောက်တော်မြို့ခံကိုကျော်လှမြင့်ကပြောပါရယ
်ပြစ်ခတ်မှုတွေတော့ဖြစ်ပါတယ်အမျိုးသမီး၃ဦးသေဆုံးပါတယ်အမျိုးသား၃ဦးကျေရပါတယ်ခင်ဗျအဲ့ဒီဒဏ်ရာရတဲ့အမျိုးသား၃ဦးချင်းမှာဒီစစ်တပ်ကအရေးပေါ်မှာဖြစ်တဲ့ပုံစံတွေရပါတယ်ခင်ဗျတိုက်ပွဲဖြစ်တာတော့မဟုတ်ဘူးကြည့်တဲ့ဒီထိခိုက်ဒဏ်ရာရတဲ့လူတွေအသေးစားစုတွေပြောတာကတော့အဲ့ဒီကျေကြီးရှင်ဘုရားကလည်းပြစ်တာကျေးဇူးရှင်ဘုရားဝင်းမှာတက်မလို့သားတွေအဲ့ဒီမှာတခဲကနေတာပေါ့လို့အဲ့ဒီနားကနေပြီးတော့ပြစ်တယ်လို့ဆိုတယ
်ဒေသုသူမှာကြောက်တော်မျိုးပိုက်တယ်ရက်ခွက်ကခလီနူးမိခင်အသက်24နှစ်အရွယ်မိုင်းအေးခံဖြစ်ပြီးတော့တန်ရန်ရရှိသူတွေဟာပြည်တော်တာရက်ခွက်နေဦးစိုးမောင်လှဦးကျော်သိန်းထွန်းနဲ့ပိုက်တယ်ရက်ခွက်ကစ္စပါစုနေစီပင်လို့သမားမောင်စိုးဖြူတို့ဖြစ်ကြပါတယ်ကြောက်တော်မျိုးတွေအမှိုက်သိမ်းမှုလာတဲ့စီပင်ကားရစီးတဲ့ပြစ်ကမှုတွင်ထိမှန်ခဲ့ပါတယ်တိုက်ပွဲဖြစ်ပွားမှုမရှိဘဲပြစ်ခတ်တာလို့စီပင်ဝန်ထမ်းတို့ကဆိုပါတယ်
ဒီကနေပြီးတော့မြို့တိအတော်ဖို့ပြည်ပြည်မှာဗမာစစ်တပ်တွေကဘာမှမသိအကောက်ကိုလိုက်ပြတာပေါ့။ဒါတော့ညာဘက်ဘော်ဒီရေညာဘက်တစ်ပေါက်ရေညာဘက်တစ်ပေါက်ရေဒါတော့ဟောတာဝန်နဲ့သွားတာပါ။မြို့တိကဟိုအမေတွေကိုသိသိသွားတာပါ။သူကတက်တဲ့သူရစားတွေကိုတော့မဆုံးဘူးဆိုတော့သူကလာတာပေါ့။
ဒီမနက်မှာကြောက်တော်မျိုးတွင်အေအေဖွဲ့တဲ့မြန်မာစစ်တပ်တို့တိုက်ပွဲဖြစ်ပွားတာမရှိဘူးလို့အေအေပြောခွင့်ရခိုင်တုခကပြောပါရယ်ကြောက်တော်မျိုးတွင်ပြစ်ခတ်မှုကြောင့်2019ခုနှစ်ဒီဇင်ဘာလ6ရက်နေ့မှာတရရတန်ကျောင်းသားတူတည်ဆုံးခဲ့ပြီး2019ဒီဇင်ဘာလ28ရက်နေ့မှာအမျိုးသမီးတူမျိုးသား3ဦးနဲ့ဒီဇင်ဘာ30ရက်နေ့ညအချိန်မျိုးထဲပြစ်ခတ်မှုကြောင့်အမျိုးသမီး2ဦးတို့တန်ရာရှိပြီးနေအိမ်ရုံးအဆောက်အုံတွေပြုတ်ပျက်ဆီးခဲ့ပါရယ်မနေ့ကလည်းရတိတောင်မြို့နယ်ငဆန်ဘော်ကျေးရွာကလူကြီးတူကျွဲချာဖို့သွားစဉ်မိုင်းထိပ်ပြီးတိတ်ဆုံးသွားတယ်လို့ငဆန်ဘော်ရွာသားတူကပြောပါတယ်
။ဦးသိန်းရောအောင်60ဝန်းကျင်လောက်ရှိတယ်။မြင်းမြေနိုင်မင်းကြီးတော့တိတ်လို့နေသူကျွဲကိုပြန်ပြီးဟိုကကျွဲအသိမ်းမှာပေါ့။အမြင်းမြေမိုင်းတော်ကိုမြန်မာတပ်မတော်ကထောင်လာတာ။နေနေကြမှာချင်းမဆောင်ပြတ်သွားတယ်။အဲ့ဒီဒဏ်ရာနဲ့ဟိုမြို့ပေါ်ဆင်းကိုမရောက်လို့ဆုံးတာ
။အလားတူရခိုင်ပြည်နယ်မြောက်ဦးမြို့နယ်ချောင်းသိပ်ကျေးရွာမှာမနေ့ကတိုက်ပွဲလက်ကျန်ဘုံတလုံးပောက်ကွဲမှုဖြစ်ပွားခဲ့ပြီးအသက်19နှစ်အရွယ်လူငယ်တူတေဆုံးပြီးတော့အမျိုးသမီးတူတန်ရပြင်းထန်ရရှိသွားတယ်လို့မြောင်းမျိုးနဲ့ဒေတာခန်ကိုကျော်လှစိန်ကပြောပါတယ
်။တန်းတဲ့ကြီးရောမှာနော်ဒဏ္ဍာရီကြားတဲ့အလုံးကိုဟိုသူခဏခဏကသိနေတဲ့ဒဏ္ဍာရီတွေဘလို့ရှင်းသားမပိတ်ပြန်လာတော့မသိဘူးမြ။အဲ့ဒီဟာကိုခလေးရောင်ကောက်ရတယ်လို့ပြောတယ်အဲ့ဒါကိုသဘောထမ်းလာတဲ့ရုပ်ဆရာကြီးတယောက်ကကလေးတွေမှာစိုးလို့သူကအဲ့ဒီကလေးတွေကယူပြီးတော့ပခုံးမှာသဘောလေးတစ်ထောက်ထမ်းပြီးတော့အဲ့ဒီမပေါက်တဲ့လက်နက်ကိုသူကပုတ်ရှိကြည့်ယူပါတယ်ခင်ဗျာ
ကိုရနာမသားမကနဲ့နေရာကူမအမျိုးသမီးပြောလဲတွေ့တယ်အဲ့ဒီအမျိုးသမီးကိုစပါတဲ့ကိုသူကချခိုင်းနေလေချခိုင်းတော့အဲ့ဒီကတော့သူလက်ကနေပြေးကြတဲ့အခါပေါ့သူကသူကပုရှင်ကြီးတော့လည်းညာအမျိုးသမီးကတော့တန်ရပြန့်ခန့်သွားတာသိရတယ်မှရှိတယ်ညာဒေဆုံးသူအမျိုးသားကတော့ဒီကနေ့မှသူကြိုခဲ့ပြီတန်ရရအမျိုးသမီးကတော့မြောက်ဦးစေးယုံမှာစေဝါကုသခံနေရပါတယ် ကြောက်တော်မျိုးတွင်ပြစ်ကမှုနဲ့ယတိတောင်မြောက်ဦးပောက်ွဲမှုဖြစ်စဉ်တွေကိုတမတော်သတင်းမှပြန်ကြားရေးဖွဲ့ကိုဆက်သွယ်မေးမြန်းရမှာဒီဖြစ်စဉ်တွေကိုမသိရသေးဘူးလို့တမတော်ပြောခွင့်ရဘူးမှုချုပ်စုံမင်းထွန်းကပြောပါတယ်ဖွေဝေါ်ရတရနေ့နဲ့နေရနေ့တွင်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ကြောင်းဘူးမှုချုပ်စုံမင်းထွန်းကဆက်ပြ ยันดูการที่เราจะใช้ยันที่ยาไปจากสุดท้ายในปลายด้านในเย็นนี้มาเราอยู่ตรงเป้าหมายเป็นเสียยิ่งใช้มาเราอย่างดีที่อาจจะมองกันในยานในการที่มาเนี่ยจะรู้ที่ยานเนี่ยแต่ยาที่ในยาเราที่มาเนี่ยไอ้เพื่อคุยกันทุกข์กันเราจะได้ต่อเนื่องในเดือนไต้หวันมาแล้วที่ใครมุ่งสิ่งเดียวเปลี่ยวมาเนี่ย
ที่เราเนี่ยต้องยาที่มันจะเข้าใจมีเดียร์ยาเปล่าง่ายสิเราคิดเดียร์มีมาสักแค่ไหนไอ้เด็กเด็กเลยสิแต่ไปดูเดี๋ยวมันมีมาสักแค่เวลาสิวเท่าจะส่งวิโดบางยาเด็กเด็กเลยสิเดี๋ยวเราไปกันเลยเด็กอะไรก็สิเด็กเด็กจะส่งไปสิจะขายบินเดือนมีมาสักแค่ไหนจะขายแล้วนักการพอดูจ้าไต้หวันหรือสเลปเปียนนั่นนี่บาร์เลยนักเข้าสักกูกูนี่กันนี่นักเข้าเนี่ยเส้นสามใบที่มีมาสักแค่ไหนไอ้พอดูไต้หวันเส้นด้วยไอ้ยาตาบีตีส่งนะไม่นิมิตีส่ လုံချုံရေးဆိုင်ရာပေါင်းစည်းခြင်းကိစ္စကိုနှစ်ဖက်ဘုံသဘောတူညီချက်ရရှိပြီးတဲ့နောက်မှာPPSD ကိုတင်ပြမှာဖြစ်ကြောင်းပြောပါတယ်ပြည်ထောင်စုငင်ကြဲညီလာက27ရာစုပင်လုံးတတိယအစည်းအဝေးကို2018ခုနှစ်ဇူလိုင်လမှာနောက်ဆုံးကျင်းပခဲ့တာဖြစ်ပြီး ပြည်ထောင်စုကခွဲမထွက်ရေးလုံချုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးစတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတမ်ရော်နဲ့အီအေကိုအဖွဲ့အစည်းမှာသဘောထားကွဲလွဲခဲ့တဲ့နောက်ညီလာခံကိုတနည်းကျော်ကြာရပ်ဆိုင်ခဲ့တာဖြစ်ပါတယ်။လောလောဆယ်မှာတော့27ရာစုပင်လုံးသုဒ္ဓအစည်းအဝေးကိုလာမယ့်အေဗီလာအတွင်ကျင်းပဖို့ရည်မှန်းထားတာကြောင့်ဒီချက်ပေါ်မှာအခြေအလဲဆွေးနွေးညှိနှိုင်းဆုံးဖြတ်ဖို့ဆိုတာ
ဒီနေ့ကျွန်တော်တို့ကလေးလိုက်အစီအစဉ်မှာတော့WHOကနေပြီးတော့ကမ္ဘာလုံးဆိုင်ရာအရေးပေါ်ကျန်းမာရေးအခြေအနေကြေညာထားရတဲ့မြန်မာအိမ်ကြီးတရုတ်နိုင်ငံကစတင်ခဲ့တဲ့ဒီဝူဟန် ကိုရိုနာဗိုင်းရပ်ပိုးမကူးစက်မပြန့်ပွားရအောင်လို့မြန်မာနိုင်ငံမှာကာကွယ်ဆောင်ရွက်နေတဲ့အခြေအနေတွေနောက်ပြည်သူတွေအကြားစိုးရိမ်မှုတွေကြောင့်သတင်းမားတွေထွက်ပေါ်နေတဲ့အပေါ်မှာဘယ်လိုမျိုးစီစစ်သင့်ပါသလဲဆိုတာကိုတော်တော်ရှင်နေတဲ့အမြင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပြရသေးရှင်ဆက်ပြီးတော့နိုင်ငံတကာသတင်းလွှာတော်ကိုတင်ဆက်ပေးခြင်းပါတယ်အမေရိကန်ပြည်ထောင်စုနယူးယောက်မြို့မ တင်ပြပို့ထားတာကိုငင်းချမ်းပြောပြပေးပါရှင်
။စိတ်ကိုပြောင်းလဲစေတဲ့ဆေးသုံးထားတဲ့အချိန်မှာမြင်ရတဲ့ပုံသဏ္ဍာန်တွေအယောင်တွေကိုနယူးယောက်အမှုပညာပြပွဲမှာတောက်လျှောက်မြင်ရမှာပါ။မရှင်းဟော်လူစနေရှင်ဆက်တစ်ခုရဲ့ထင်ရောက်မှားခြင်းလို့နာမည်ပေးထားတဲ့ဒီပြပွဲကိုဟန်နီးသူက Graphic Anador ဖြစ်ပြီး Nvidia ကုမ္ပဏီကသုတေသီတွေတီထွင်တဲ့ကွန်ပျူတာအယ်ဂိုရသမ်နဲ့ပူးပေါင်းဖန်တီးထားတာပါ
I'm heavily inspired
by ဇလန်တွဲကအများကြီးအတူယူထားပြီးတော့လာမယ့်အနာဂတ်မှာ AI နည်းပညာ Neuroscience အုံနောက်အာယုံကြောဆိုင်ရာသိပ္ပံပညာရည်နဲ့ဘုဒ္ဓပညာရည်တွေပေါင်းစုံရင်ဖြစ်လာမယ့်အနေအထားတစ်ခုကိုစိတ်ကူးရင်ထားတာပါဒီပြပွဲမှာလူလုံသိညာ AI ကရှင်သန်လာပြီးတော့နယူးယောက်ဓာတ်ပုံ133တန်းကိုဒေါင်းလုဒ်ယူအသုံးပြုထားပါတယ် Social Media ကနေနယူးယောက်မြို့ကထင်ရှားတဲ့ပုံရိပ်တွေကိုစုဆောင်းဖို့ကွန်ပျူတာအယ်ဂိုရသမ်ကိုစီစဉ်ထားတာပ
ါ So we focus on the collective memory
ကျွန်တော်တို့ site ကလူ့ဖွဲ့စည်းရေးအမှတ်တရတွေဖြစ်တဲ့အဆောက်အဦဒီတုကလေးရာတွေပေါ့ပါ Empire State ဒါမှမဟုတ်ရှင် Set Iron အဆောက်အဦမျိုးဆိုလို့ရှိရင်ဓာတ်ပုံမျိုးစုံမတူညီတဲ့ဓာတ်မျိုးစုံကရိုက်ထားတဲ့ပုံသားပေါင်းများစွာရှိပါတယ်ဒီဓာတ်ပုံတွေအမှတ်တရတွေအားလုံးကိုစုစည်းပြသလိုက်ရင်တော့အမှုပညာရှင်တွေပြောနေကြတဲ့စက်တလုံးရဲ့စိတ်ကိုမြင်ရတာပါဒါဟာလူလုံးအသိဉာဏ် Artificial Intelligence ဖြစ်ပါတယ်ဒါပေမဲ့အမှုပညာရှင်အနဒွန်အနေနဲ့ဒီလိုစက်တလုံးရဲ့စိတ်မှာကိုယ့်ဘာသာကိုသတိထားမိတဲ့စိတ်ရှိမရှိသိကျင်တာပ
ါ The machines now can
စက်ပစ္စည်းတွေအနေနဲ့အခုချိန်မှာသိဉာဏ်ပြီးတော့အမှုပညာရှင်တယောက်အနေနဲ့ကျွန်တော်သိကျင်တာကသူတို့အိမ်မက်မက်လားဆိုတာပါသူရဲ့ studio အလုပ်ယုံကဒီဓာတ်ပုံ data အချက်လော့တွေကိုသုံးနိုင်တဲ့နောက်ထပ် software တစ်ခုထုတ်လုပ်ပြီးဒီတကယ်ဓာတ်ပုံတွေအပေါ်အခြေခံတဲ့ဗတ်ပေါင်းစုံအိမ်မက်စက်ကြဝဠာကြီးတစ်ခုကိုဖန်တီးထားတာပါဒါကိုတော့လေးတန့်စီနီမာဆက်ကထုတ်လုပ်တဲ့ရုပ်ရှင်လို့နာမည်ပေးထားပါတယ
် I'm heavily critical
ခုလိုနည်းပညာတွေဘယ်လိုဆင်ခဲ့ပြောင်းလဲနေကြလဲဆိုတာကျွန်တော်အထူးသတိထားပြီးတော့သူတို့ဘာပြောနေကြလဲဆိုတာကိုနားထောင်ပါတယ်ဒါကလည်းဒီလိုနည်းပညာတွေကိုတွေးပြီးတော့ကြောက်နေမဲ့အစားဘယ်လိုသုံးအောင်လဲဆိုတာနားလည်နိုင်မဲ့နည်းလမ်းတစ်ခုဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုလုပ်အောင်လဲဆိုတာရည်တကြီးစဉ်းစားရမယ့်ကိစ္စဖြစ်ပါတယ်ဒီအမှုပညာရှင်အတွက်ကတော့စက်တလုံးရဲ့စိတ်ထဲမှာပုံရိပ်အောင်စုတ်တံကိုနှစ်ပြီ
း I feel like
အမြင်ရတာတွေကိုမြင်အောင်ဖန်တီးဖို့ကြိယာတွေရှိနေပြီလို့ကျွန်တော်ထင်ပါတယ
်ကြီးစုသူတွေရဲ့အမြင်နဲ့စိတ်ကူးတွေကိုဖွင့်လှစ်ပေးဖို့ဖြစ်ပါတယ်ခင်ဗျာ
ကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်တင်းနာညချမ်းရဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲမကြခင်မှာထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ထုတ်လင်းပေးနေကြခန္ဓာတွေဖြစ်တဲ့မြန်မာတခွင်အစီအစဉ်စီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှနဲ့တက်တက်ရောက်သတင်းလွှာအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်လိုင်းဒိုမီတာ25 32နဲ့51တို့ကနေဆက်လက်ထုတ်လင်းပေးသွားဖို့ရှိတာမို့စောင့်မျှော်နားဆင်နေကြပါတယ်ရှင်
ဒီဝေမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်လေးကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2020ခုနှစ်ဖေဖော်ဝါရီလ3ရက်တနင်္လာနေ့ညရဲ့ဒုတိယပိုင်းညရဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 kHz 1169ကလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းညရဲ့မှာတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်တင်ဆက်ပေးမှာပါ။မြန်မာတခွင်အစီအစဉ်နဲ့အတူစီးပွားရေးကဏ္ဍမှာနားဆင်ရမှာကတော့
ကျွန်တော်ကအစကတည်းကအလေတက်တက်သွားချင်တဲ့သူတွေအတွက်ပဲကျွန်တော်တို့ခြိုင်းရမယ်ဆိုတာကတော့ပြောပြီးသားပေါ့နော်အဲ့တော့
အမေရိကန်ပြည်ဝင်ခွင့်ဗီဇာပိတ်ပင်မှုကမြန်မာနဲ့အမေရိကန်ခီးသွားလုပ်ငန်းတွေပေါ်မှာဘလို့မျိုးတက်ရောက်မှုရှိသလဲဆိုတာနောက်ပိုင်းမှာစီးပွားရေးခန္ဓာမှာအပြည့်အစုံနားဆင်ရပါမယ်ရှင်ဘလော့ဂါတွေပြောသမျှနဲ့တက်တက်ရောက်သတင်းလှကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဦးဆုံးမြန်မာတခွင်အစီအစဉ်ကိုနားဆင်ကြရအောင်ပါမြန်မာနိုင်ငံမှာအခု10စုနှစ်ပိုင်းနေအတွင်းမှာလူငယ်တွေပိုးပြီးတော့မှစိတ်ဝင်စားလာတဲ့ဘီလီယက်ထိုးတဲ့ကစားနည်းကိုအပျော်ရင်မကပဲလောင်းကစားအနေနဲ့ပါထိုးလာကြတာဘာကြောင့်မလဲမြန်မာနိုင်ငံရဲ့စားဝတ်နေရေးကြက်တဲမှုကြောင့်ဒီလိုမျိုးလောင်းကစားဘက်ကိုလှည့်လာကြတာဖြစ်တယ်လို့လည်းပြောကြပါတယ်ဒီကစားနည်းကိုနီးမှန်လမ်းမှန်နဲ့ကစားကြမယ်ဆိုရင်စိတ်ကျန်းမာရေးကိုယ်လက်ကျန်းမာရေးအတွက်ပါအထောက်အကူဖြစ်နိုင်ပါတယ်လို့ကစားသမားတွေကတော့ပြောကြပါတယ်မြစ်မခသတင်းအေဂျင်စီကမတ်မေတကြားဟိန်တင်ဆက်ထားတာနားဆင်ပါရှင်
အာသာမီကိုနေရာဒေသအနှံ့အပြားမှာတွေ့ကြရပါမယ်။ဒီခါမှာတော့အလက်ချိန်မှပါကစားနိုင်တော့တယ်လို့အာသာသမားတွေကပြောပါတယ်
။လက်ကွက်တီထဲမှာဒီရက်ဖြူကဟာအာသာတစ်ခုနေနဲ့လူငယ်တွေကြားမှာရှင်သန်စေဖို့အတွက်အစိုးရကနေခွင့်ပြုခဲ့ပါတယ်
။လူငယ်တွေကိုကျွန်တော်ပြောအောင်လက်ကောင်နဲ့ဒီရက်ကိုဒီရက်ကောင်နဲ့ဆောင်ပေးတာဒီရက်ကိုဆောင်ပေးတဲ့နိုင်ငံတော်လေးကကျွန်တော်တို့ဆက်လက်ပြုနေလိုက်ခံနဲ့ချတယ်
အခုချိန်မှာတော့လူငယ်အများစုဟာစောင့်ဝင်နေရတဲ့အချိန်ပေးနေရတာကြောင့်ဒီလျက်ခုံတွေမှာလူငယ်တွေကိုတွေ့ရတာနှေးပါသွားပြီလို့ကမာရီမြို့နယ်ကခုံပိုင်ရှင်တူကအခုလိုပြောပါတယ
်။ဒီကတော့လေစောင့်ဝင်နေရကြောင်ပါနော်။ဒီမှာခုနကချိန်ပြည့်တဲ့ချိန်ကျတော့ဒီလျက်လာလာကြည့်တာ။ချိန်ပြည့်တဲ့ခါလေးကတော့ကိုယ်ရဲ့ဒီအင်းကျွန်တော်နဲ့လာဆော့ဆော့နေကြည့်တယ်။အင်းတော်ကဘုန်းကြောက်နေတယ်။အဲကောင်ကတော့ကိုယ်ရာသူရေးတဲ့ညချာနေတာ
။အချို့အားကစားသမားတွေကတော့အရင်တုန်းကလိုဒီဘီးရဲ့တစ်ခုတည်းကိုပဲဥတီကစားနေကြတာမဟုတ်ဖဲနဲ့အပြော်တန်းအဆင့်သာကစားနိုင်တော့တယ်လို့ခုလိုပြောပါလေ
။အလုပ်အားတဲ့အချိန်မျိုးတွေမှာဆော့ပြတ်တယ်ခင်ဗျာ။သူတို့ပြန်တငယ်ချင်းတွေနဲ့စုံဝင်တာလားနဲ့လို့ကိုဆော့ပြတ်လာတယ်။အာကျွန်တော်18-20ဝန်းကျင်လောက်ကပြီးတော့လူပဲထိုးဝင်တာလားနဲ့ဝါနာပိုကြီးပြီးတော့ဆော့ပြတ်တယ်။ကျမ်းမာရေးကတော့အများကြီးကောင်းတယ်မှာ။ဒီကအားကစားနဲ့ပတ်သက်ပြီးတော့လမ်းလျှောက်ရတာအထူးသဖြင့်ပြီးတော့ခန္ဓာကိုယ်တစ်ခုလုံးနဲ့ပတ်သက်ပြီးတော့ဒီလှုပ်ရှားရှားရှိတာကျိုးလိုကာသမားတွေအတွက်ထိုင်များတာများတယ်ဗျ။ထိုင်များတဲ့အတွက်ဆော့ပြစ်လေပို့ပြီးတော့ကျိုးရှိပါတယ်ကျမကြီးတို့
ဒီအားကစားနည်းကိုနှစ်ပတ်လုံးလို့ဘလောက်ခဲအလုပ်များများအလက်ချိန်ရအောင်ယူပြီးတော့လာရောက်ကစားနေတဲ့ရန်ကုန်မြို့ကမာရွတ်မြို့နယ်မှာနေထိုင်တဲ့ပူစင်မုန်းကလည်းဒီအားကစားရဲ့ကောင်းကျိုးတွေကိုခုလိုပြောပြပါသေးတယ
်ကျမကြီးအနေနဲ့ကတော့ကောင်းပါရဲ့စိတ်ပန်းဆိုင်ရာမှာကျတော့စိတ်ဖြည့်ဆည်းမှုများနေတဲ့အချိန်လို့ဓာပီးတင်တယ်ပေါ့နော်ဒီကောင်စိတ်လွတ်လပ်ခွင့်တစ်ခုအနေနဲ့ပေါ့
အခုချိန်မှာတော့ဘီလက်ခုံတွေမှာလူငယ်တွေသာမကလူလက်ပိုင်းတွေကလည်းစိတ်ပင်ပန်းမှုကိုခေလျှော့စေတဲ့နီလန်းတစ်ခုနေနဲ့လာရောက်ပြီးတော့ကစားကြတယ်လို့ခုလိုပြောပါသေးတယ
်ကျွန်တော်ဒီကျွန်တော်ရက်ကွက်ထဲမှာဆိုရင်တော့ကျွန်တော်ဒီအိမ်ဘေးနားမှာဒီဘီလက်ခုံဝိုင်းရှိရတယ်ကျွန်တော်တစ်ခါတည်းပြင်းရင်သွားကြည့်တယ်ကိုယ်တိုင်လည်းဝင်တိုးတယ်ရှင်းပြကြတယ်ခါကြကျွန်တော်တငယ်ချင်းချင်းချင်းနေနေတော့ဒီလိုဘယ်လိုပြောမလဲခုံမူးချင်းကြီးတို့အဲအဲ့လိုမျိုးဟိုဘယ်လိုပြောနိုင်တဲ့သူကိုတပွဲကိုအဲ300အဲ900ဒီလောက်တော့အသေးသေးလေးပဲဟိုပါပေါ့ဟိုတောင်တယောက်ဥမာဟိုဘယ်လိုပြောလဖေးတိုက်ကြီးတို့အဲဘီယာတိုက်ကြီးတို့ဒါတွေလေးကျွန်တော်ဆော့ပြတယ်အဲ့လိုမျိုး
လူငယ်တဲ့10နှစ်ကျော်ကလေးက ဒီလေးခုံကိုတီထောင်ခဲ့တဲ့အဘခုလိုပြောပါသေးတယ
်။အားလက်တဲ့အချိန်မှာသူကအပန်းပြေတဲ့သဘောမျိုးပေါ့။သူတို့စိတ်ဆင်းရဲမှုဖြစ်တာ။အပြင်မှာချောက်ပြီးတော့သူတို့လာလာသွားနေတဲ့အစားဒီလိုဆိုတော့အေးဆိုတဲ့ကသူတို့ပုံပြလာရတယ်။အားလက်ပြေတဲ့ဆိုတဲ့သဘောမျိုး
။ရက်ကွက်ချဲကဘီလက်ခုံတွေကိုလောင်းစားတွေနဲ့ရောထွေးပြီးတော့အချင်းလွဲနေတာလည်းရှိတတ်တဲ့အတွက်ဘီလက်ခုံမှာခုလိုစာတန်းတွေချိတ်ဆွဲထားတယ်လို့သိရပါတယ
်။ဒီ sport တစ်ခုကနေကျွန်တော်အားကားတစ်ခုကနေပြီးတော့ဒါဟိုဘယ်လိုပြောအားကားတစ်ခုပုံစံလိုမတက်ရောက်ဘဲနဲ့ဒီဘက်ဟိုဘယ်လိုပြောဘယ်လိုပြောလောင်းကြီးစားကြီးဘက်ကိုရောက်ပြီးတော့အဲ့လိုဆော့တာမျိုးတော့ဒီအားကားတစ်ခုကိုဒီလောင်းကြီးတစ်ခုနေနဲ့ပဲတွားနေမယ်ဆိုရင်တော့ကျွန်တော်အနေနဲ့တော်လေးဟိုဘလို့စိတ်မကောင်းဖြစ်ရမယ်စိုးရင်လည်းပေါ့ဗျာဟိုဘာလို့လဲဆိုတော့ဒီလောင်းသေးစားခြင်းနဲ့ပတ်သက်မယ်ဆိုရင်ဘယ်လောင်းစားမှမကောင်းပါဘူးဒါလည်းဟိုအလောင်းစားနေပြီးတော့ဟာလာဟိုဘလို့ဘလို့ပြောမလဲကျွန်တော်တို့ဒီမဖြစ်တဲ့ဘဝကြီးလည်းဖြစ်ခဲ့မယ်ဟာလာရှုံးလေရှုံးလေအဲအဲ့လိုမျိုးကြီးဖြစ်သွားနောက်စိတ်ကိုလည်းစိတ်ဓာတ်ကိုလည်းအရင်ကြာမယ်နောက်ကိုသွားမဲ့လမ်းလေးမှာလည်းဟိုဘလို့ပြောမလဲကျွန်တော်တို့တက်တက်မတ်မတ်မရှိတော့ဘူးပေါ့ဗျာအဲအဲ့လိုမျိုးကြီးမဖြစ်ရအောင်ဟိုဒီအားကစားကိုကျွန်တော်အားကစားတစ်ခုအနေနဲ့ရက်တည်ပြီးတော့ပူသွားမဲ့ရေကျက်ပန်းနိုင်ကိုဒီဟိုကြောင်းအောင်သွားရင်ပူပြီးတော့ခေါင်းလိုက်မယ်လို့ကျွန်တော်အကြံပြုချင်တာပေါ့ဗျာ
မြန်မာနိုင်ငံမှာဘီလက်စနူကာအားကစားနည်းဟာမကွယ်ပြတ်တဲ့နဲ့အားကစားနည်းတစ်ခုဖြစ်တယ်လို့လည်းအားကစားသမားတွေကဆိုပါတယ
်ခလေးတွေကအပန်းလက်ပြရမယ်ဒါကြောင့်ဒီလိုပြုတာလည်းဒါသာသာကြီးကျွန်တော်ကလည်းပြောင်းပေးတော့အခြေခံအားရစားကြီးအနေနဲ့ဆက်ပြောင်းအောင်အဲဒါကလည်းအနေနဲ့ပြီးသွားပြီဆက်ပြောင်းအနေနဲ့ပေါ့
ကျွန်တော်တို့ရက်ွက်ထဲမှာတော့ရှင်းတင်တာတော့ဘီလက်ခေါ်တော့အမှန်ပေါ့ကျွန်တော်တို့ကဒီဒီရက်ွက်မှာဆိုတော့ကျွန်တော်တို့မသိရင်တော့ကျွန်တော်တို့ရက်ွက်ကြီးကဝန်ထမ်းအင်ဂျာကြီးကိုဖြစ်နေတယ်လေကိုယ့်အိမ်နဲ့ကိုယ်လည်းဘီလက်ကိုလည်းခေါင်းလို့မရအဲဒါကြောင့်ကျွန်တော်လမ်းပြမှာဘီလက်ကိုခေါင်းရတယ်ဒီအကုန်လုံးတကယ်ရှင်းတင်မှာဒီလက်ပေါ်မှာဒီကိုခေါင်းထားလို့ပြောတာပေါ့ပေါ့ဒီလက်ကိုကျွန်တော်တို့က94လေးရ2004လေးရကျွန်တော်ဒီလက်ကိုခေါင်းလာတယ်အဲဒါကြောင့်ကျွန်တော်ဒီလက်ကိုမရှိလို့ရှင်းတင်တာကျွန်တော်
ကျွန်တော်အနေနဲ့ကလေးတွေရောအခုမှစသွားမယ်ကလေးတွေရောနောက်စော့ကျင်တဲ့ကလေးတွေအတွက်ပါပြောမယ်ဆိုရင်တော့အလောင်းသားတစ်ခုအနေနဲ့မဟုတ်ဘဲနဲ့တကယ်ပညာဟိုကောင်းကောင်းမွန်မွန်ထိုးနိုင်အောင်လို့လေ့ကျင့်ပြီးတော့ထိုးနိုင်ပြီးနိုင်ငံကုံဆောင်နဲ့အထူးကိုတက်လန်းသေးတယ်
ဒီအားသားနည်းအားလူတယောက်တဲ့စိတ်သက်သာခိုင်မှုနဲ့ယုံကြည်မှုကိုပြီးစွမ်းနိုင်စွမ်းရှိတဲ့အပြင်ကျမရည်အတွက်လည်းအထောက်ပံ့ဖြစ်နေတဲ့အားကစားတစ်ခုဖြစ်တဲ့အတွက်ရှင်သန်တဲ့နေလို့အားကစားသမားတွေကတိုက်တွန်းပြောဆိုကြပါတယ်ရှင်။ကျမမီဒီယာခင်မမြမခမီဒီယာကနေ VOA ကိုသတင်းပေးပို့လိုက်တာပ
ါ။မြမခသတင်းအေဂျင်စီကမမေတကြဟိတ်တင်ဆက်ပေးခဲ့တဲ့မြမတခွင့်အစီအစဉ်မှာရှင်ဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်။မြန်မာနိုင်ငံသားတွေအတွက်အမေရိကန်အမြဲတမ်းအခြေချခွင့်ပြည်ဝင်ခွင့်ဗီဇာပိတ်မယ်။သမ္မတဒေါ်နယ်ထရန့်ရဲ့ညွှန်ကြားချက်ကြောင့်အမေရိကန်အလဲပတ်ခီးသွားမယ်မြန်မာဈေးကွက်ပေါ်မှာထိခိုက်မှုမရှိနိုင်ဘူးလို့ခီးသွားလုပ်ငန်းရှင်တွေကသုံးသပ်ကြပါတယ်။အမေရိကန်အလဲပတ်ခီးစဉ်တွေအတွက်မြန်မာနိုင်ငံတွင်းမှာခိုင်မာတဲ့ဈေးကွက်ရှိနေပေမဲ့လည်းစီးပွားရေးအကျိုးအမြတ်အရာရင်းနှီးမြှုပ်နှံလုပ်ကိုင်သူတွေနဲ့နေသေးတယ်လို့သုံးသပ်တဲ့အမေရိကန်ခီးစဉ်တွေကိုစီစဉ်နေသူကိုတန်းထွအောင်နဲ့ဆွေးနွေးပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာမတ်တင်ကြီးထိုက်တင်ပြထားတာနားဆင်ပါရှင
်။အော်ဒီတဝင်းပြည်နိုင်ငံမှာဆိုလို့ရှိရင်တော့ထိုင်းတို့နောက်ပြီးတော့ဗီယက်နမ်တို့ကိုသွားကြရပေါ့နော်။ဗီယက်နမ်တို့ဆိုရင်ဒုခုနဲ့သွားတာများမယ်။ထိုင်းဆိုရင်အခုဆိုရင်ကွတ်ကူသွားကြတာများတယ်ပေါ့နော်။ဂျပန်နဲ့ကိုရီးယားတို့လည်းသွားတာများတယ်။ဒီအာရှတိုက်အပြင်ဘက်မှာဆိုလို့ရှိရင်တော့ဥရောပတို့ဘာလို့သွားတာများတယ
်။ဒီအမေရိကန်ပြည်ထောင်စုကိုလာတဲ့နှုံးကရောအရင်တုန်းကနဲ့အခုအခြေအနေနဲ့ဆိုင်ရင်အမေရိကန်ပြည်ထောင်စုကိုသွားဖို့လာလည်ဖို့စိတ်ဝင်စားတဲ့သူတွေရှိပါလား
။အမေရိကန်ဆိုတဲ့နိုင်ငံကိုတော့သွားတဲ့သူကတော့အများတန်းတော့ရှိနေရပဲပေါ့နော်။သို့တော့ကျွန်တော်ဒီpackage တို့လို့တဲ့ဒီဈေးကွက်ထဲမှာဆိုလို့ရှိရင်တော့ဥရောပကိုသွားတဲ့လူဦးရေဟာပို့ပြီးတော့များပါတယ်အမေရိကန်ပြည်အောင်စုသွားတဲ့အတွေ့အကြု
ံဟုတ်ကဲ့နောက်တစ်ခုကဒီအမေရိကန်ပြည်အောင်စုကိုလာမယ်ဆိုရင်ဒီတိုးတွေပေါ့နော်ခီးသွားစီစဉ်တဲ့အခါမှာဗီဇာယူရတဲ့ဟာရောလွယ်ပါသလားရှင်
วีซ่าก็ย่านได้ดูย่าได้โอ้ไม่ย่านได้ดูก็เสียบ่เนาะแต่เนี่ยอัญญาสุก็ดอย่าจักบาเลย
โหปีแก่เนี่ย2ก็ย่อเฉินนี่บลูสิบาเลยบลาวยาไก่นงลาวยาบาตะเลยရှင
်อืมจารุตูเนปีแก่2ก็ตั้วเจิดิตูเดมาฉิไลเนซวยเนาะอาลุงนี้บาลောက်ก็ย่าจักเด
อเมริกันปีรองสุภัทโกดีคีซินนี่ซีซั่นเนี่ยคามาမပြောင်းမဲနဲ့အမေရိကန်ပြည်တော်စုထဲမှာနေခဲ့တဲ့ကြံခဲ့တဲ့လူတွေကတွေ့ရကြုံရတာမျိုးရှိပါသလားရှင
်။ဟောအဲ့ဒါကတော့ကျွန်တော်တို့ဈေးကွက်ထဲမှာတော့အများနဲ့ကြားနေရတယ်ပေါ့နော်။အဲ့လိုမျိုးဒါပေမဲ့လို့အရင်းရင်းထက်ဆိုင်တော့အခုတော့နည်းသွားပြီလို့တော့ထင်ပါတယ်
။တိုးတွေစီစဉ်တဲ့အခါမှာအမေရိကန်အထူးသဖြင့်ဒီအနောက်နိုင်ငံအမေရိကန်ပြည်တော်စုပေါ့နော်ဒီလိုတိုးတွေခီးစဉ်တွေစီစဉ်တဲ့အခါမှာလိုက်မဲ့သူတွေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးသဘောတူညီချက်ရတာမျိုးပြောထားတာမျိုးဆွေးနွေးထားတာမျိုးရောရှိပါသလား
။အော်အဲ့လိုမျိုးမရှိဘူး။ဒါပေမဲ့ဆိုတော့ကျွန်တော်ကအစတည်းကအလေတက်တက်သွားချင်တဲ့သူတွေအတွက်ပဲကျွန်တော်တို့ခြံရမယ်ဆိုတာကတော့ပြောပြီးသားပေါ့နော်။အဲ့တော့တချို့တွေကြတော့လေဒီဟာကိုအမှန်တိုင်းမပြောတာလေကျွန်တော်အမှန်တိုင်းမပြောတာလေမပြောပြတာလေရှိတယ်သူတို့ရည်ရွယ်ချက်ကိုပေါ့နော်သွားမယ့်ရည်ရွယ်ချက်ကိုအဲ့တော့ဘာလို့ရလဲဆိုကျွန်တော်ကကိုယ်လေသူတို့လာပြတဲ့စားစားတမ်းပေါ်မူတည်ပြီးတစ်ချက်တော့စီစစ်ရသေးတယ်ဟိုဒီသားမတင်ချင်ပေါ့နော်ကော့ကိုအရင်ကြည့်လိုက်ရတယ်ဒီလူရဲ့အခြေအနေဟာဟိုမှာနေနိုင်ကြီးစိတ်ပြီးပြန်လာမလားဆိုတော့ဟိုမှာနေခဲ့နိုင်ကြီးရှိလားဆိုတာအဲ့ဒါအများနဲ့သိရပါတယ
်ဒီအမေရိကန်ပြည်တော်စုဟိုဟိုအလဲပတ်ခီးစဉ်တွေစီစဉ်တဲ့အခါမှာဒီစီစဉ်တဲ့ကုမ္ပဏီတွေအနေနဲ့ဗီဇာကိုကိုယ်တိုင်လျှောက်ပေးရတာလားဒီပြည်ဝင်ခွင့်လျှောက်တဲ့အခါရောက်တော့လေ
။အော်ဒါကတော့အားလုံးကိုယ်တိုင်ပဲစတိုင်ရုံးအင်တာဗျူးသွားပြီးတော့ဟိုဒီကောင်စီဒီဗီဇာအဓိကအကင်းနဲ့အရာရှိတယ်ပေါ့နော်သူတို့ကိုယ်တိုင်အင်တာဗျူးလုပ်ပြီးတော့မှတိုင်ရုံးရဆုံးချက်ချက်နဲ့ပဲသူတို့ကိုယ်တိုင်ဗီဇာရတယ်မရဘူးဆိုတာသိရတာပေါ့နော်။
ဒီတကယ်လို့အမေရိကန်ပြည်ထောင်စုမှာအလဲအပတ်ဗီဇာနဲ့လာပြီးတော့တယောက်ယောက်ကနေခဲ့မယ်ဆိုရင်ရောဒီခီးသွွားလုပ်ငန်းလုပ်ပေးတဲ့ဟိုလိုက်ပို့ပေးတဲ့ကုမ္ပဏီတွေမှာထိခိုက်မှုရှိပါသလားရှင
်။ကျွန်တော်မြင်လာတော့ရှိနေလို့တော့မထင်ဘူး။ဘာဖြစ်လို့လဲဆိုတော့ဒါတွေအားလုံးကလည်းတိုင်ယုံကသူတို့ကိုယ်တိုင်ကလည်းစီစစ်ပြီးတော့မှသူတို့ကိုယ်တိုင်ကလည်းဟိုမနေခဲ့ဘူးလို့ယုံကြည်လို့သူတို့ဒီကချပေးခဲ့တာပေါ့နော်ဒါတော့အကြီးစားကုမ္ပဏီတွေကလည်းကိုယ်မှာတာဝန်ရှိဘူးဆိုပြီးတော့ဟိုဒီတိုင်းလာတဲ့များဧည့်သည်ကိုလက်ခံကိုတော့မတင်တော်ဘူးလို့ဖြစ်နေဒီဘက်ကအကြီးစားကုမ္ပဏီတွေတက်နိုင်တယ်လို့ဟိုစီးဆစ်ပေးတင်တယ်ပေါ့နော်ပြီးတော့မှကိုဒီဧည့်သည်ကိုကြီးတယ်လက်ခံတယ်လက်ခံတယ်ဆိုတာဆုံးဖြတ်ရမယ်လို့ဖြစ်ပါတယ်
ဟုတ်ကဲ့အခုလုံးလုံးစေရောအမေရိကန်ဒီမြန်မာနိုင်ငံတွင်းကဒီအမေရိကန်ပြည်ထောင်စုကိုသွားတဲ့ခရီးစဉ်တွေဟိုသွားတဲ့နှုံဘလောက်လောက်ရှိပါသလဲရှင
်အမေရိကန်ဆိုရဲဟိုစားဒီကုန်းရှင်ဟာကြောင့်ပေါ့နော်သွားတဲ့သူကတော့အများကြီးရှိတယ်ဒါတော့ဟိုအကြောင်းမျိုးကြောင့်ပေါ့နော်ဈေးကွက်ကြောင့်လည်းပိုင်ကောင်းပါမယ်ယောပါလို့တခြားနိုင်ငံတွေသွားတာတော့ပြပြီးတော့ရတယ်ဒါလည်းဟိုခီးတဲ့ဘက်ကသွားချင်တယ်မသွားချင်ဘူးဆိုတာထက်ဒီခီးစဉ်ရဲ့စီစဉ်တဲ့ကုမ္ပဏီတွေဘက်ကလည်းအမေရိကန်ခီးစဉ်တွေမှာရင်းနှီးနှိမ့်နေတာလည်းနည်းပြီးလေလို့ကျွန်တော်ပြောတယ
်ကုန်ကျစရိတ်ကြောင့်လားဘယ်လိုအကြောင်းတွေအကြောင်းမှလဲရှင
်ကုန်ကျစရိတ်ကြောင့်လည်းပါတယ်ခီးကျကဟိုကျွန်တော်ထင်တာပေါ့နော်ဟိုအရင်နဲ့အမြင့်နဲ့တက်မယ်ဆိုလို့ရှိရင်တခြားနိုင်ငံကိုစီစဉ်ရတာပို့ပြီးတော့ကိုက်မယ်လို့ဆိုလို့အမေရိကန်ကိုသွားတဲ့ခီးစဉ်တွေစီစဉ်လာနေတယ်လို့ဆိုတော့ဒီစားတယ
်ပြီးခဲ့တဲ့ဒီနှစ်တည်တုန်းကတော့အမေရိကန်ဟို package tour တွေစီစဉ်ခက်နှစ်ခုသုံးခုလုပ်ခဲ့တယ်ဆိုတော့ဒီနှစ်ထဲမှာရောအဲ့ဒါမျိုးအစီအစဉ်တွေရှိသေးလ
ားရှိပါတယ်ခင်ဗျာကျွန်တော်ကစစ်စစ်နဲ့တိုင်းအမေရိကန်ကိုသွားတဲ့ tour package တွေစီစဉ်ပြပါတယ်
နောက်တစ်ခုကဒီဥရောပနိုင်ငံတွေဘက်မှာရောဒီလိုမပြန်တော့ဘဲနဲ့နေခဲ့တယ်ဆိုတော့ဟိုအလေးအထမျိုးရှိပါသလား
ကြားတာတော့အများနဲ့ကြားနေရပါတော့ကျွန်တော်အတွေ့အကြုံကတော့ဥရောပမှာအဲ့လိုနေခဲ့တာတယောက်မှတော့ရှိခဲ့တယ်ဒါတော့ကြားဘူးနေတယ်အဲ့လိုမျိုးကတော့ရှိတာပဲဟိုဥရောပလိုနိုင်ငံပြောနေတဲ့တချို့ဒီအာရှတိုက်နိုင်ငံအထဲမှာဥမှာ ဒီကြေရဆိုတာကျွန်တော်ဒီကြေထက်ပါမင်းညာနေရပါတယ်
မတ်တန်ဂီထိုင်းစီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်တဲ့နိုင်ငံတွေတိုးနေချိန်မှာဒီပိုးနဲ့ပတ်သက်တဲ့လုပ်ကြံသတင်းတွေ၊သတင်းမားတွေကလည်းလူမှုကွန်ရက်တွေပေါ်မှာအရှိန်အဟုန်နဲ့ပြန့်နှံ့နေပါတယ်။ယောဂပိုးကိုအစိုးရတွေကတမင်ဖြတ်နေတယ်ဆိုတာမျိုးကနေယောဂပျောက်နိုင်တယ်ဆိုတဲ့စင်းနီးတွေကို Facebook, Twitter, YouTube စတဲ့လူမှုကွန်ရက်တွေမှာပါဖြန့်ဝေနေကြတာပါ။ဒါကိုနည်းပညာကုမ္ပဏီကြီးတွေဘက်ကဘလို့များဖြေရှင်းနိုင်ပါသလဲ။မဆုမျက်မုံကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားတာနားဆင်ပါရှင်။
ရုပ်နိုင်ငံဦးဟားမျိုးကစားတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးတဲ့သူအရေအတွက်နေချင်းညချင်းတိုးနေတယ်လို့ပဲဒီပိုးနဲ့ပတ်သက်တဲ့သတင်းတွေသတင်းမှားတွေအားလည်းလူမှုကွန်ရက်တွေပေါ်မှာတောမီလို့ပြတ်နေတဲ့ကိုသားညုံဦးရေ
ဟုတ်တယ်မဆွေမမောကဒီလုတ်ကျသတင်းတွေကိုတားနိုင်ဖို့ဆီလီကွန်ဗယ်လီကနည်းပညာကုမ္ပဏီကြီးတွေကြိုးစားနေကြရတယ်တဲ့
ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့ပြီဆိုတဲ့သတင်းစထွက်ပြီးရပ်ပိုင်းမှာကိုဒီပိုးနဲ့ပတ်သက်တဲ့လုတ်ကျသတင်းတွေထွက်လာတာချင်းအသက်ရှူလမ်းကြောင်းထိခိုက်ပြီးတော့အသက်အန္တရာယ်ရှိတဲ့အထိယောဂါဖြစ်နိုင်တဲ့ဒီကိုရိုနာဗိုင်းရပ်စ်ပိုးနဲ့ပတ်သက်လို့အချက်အလက်အမှန်တွေကြားမှာမဟုတ်တဲ့အချက်အလက်တွေကြားညံပြီးတော့သတင်းမှားတွေဖြန့်နေကြတာအဲ့ဒီထဲမှာဒီဗိုင်းရပ်စ်ပိုးကိုအမေရိကန်အစိုးရတာဝန်ရှိသူတွေလျှို့ဝှက်ဖန်တီးထားတာကိုရိုနာဗိုင်းရပ်စ်ပိုးနဲ့ပတ်သက်ပြီးတော့မူပိုင်ခွင့်မှတ်ပုံတင်အောင်လုပ်ထားတဲ့ဆိုတာမျိုးတွေ Facebook လူမှုကွန်ရက်ပေါ်မှာဖြန့်လာရှင်တကယ်တည်းအမှန်ကဒီပိုးကြောင့်ဖြစ်တဲ့ယောဂါကိုဘလို့ကာကွယ်ကုသမလဲဆိုတာနီးလန်းချဖို့အတွက်ဩစတြေးလျသိပ္ပံပညာရှင်တွေကအခုဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးအမျိုးအစားပုံတူကိုပြန်ပြီးတော့ဖန်တီးတာပါ
ကိုရိုနာဗိုင်းရပ်စ်ပိုးကူးလို့ရှိရင်ဟင်းကအမွေးကြိုင်ဖြစ်သုံးတဲ့အိုရီဂါနိုအရွက်ကထုတ်တဲ့အစီနဲ့ပျောက်တယ်ဆိုတဲ့ post ကလည်း Facebook ပေါ်ရောက်လာပြီးတော့အချိန်တိုတွင်းမှာကိုပြန်ပြီးတော့မျှဝေတဲ့သူကထောင်ထဲရှိရှိခဲ့တယ်။ဒါကြတော့အခုကူးနေတဲ့ကိုရိုနာဗိုင်းရပ်စ်အမျိုးအစားအတွက်ဆေးမရှိသေးဘူးလို့သိပ္ပံပညာရှင်တွေကအသေးစားပြောထားပြီးသားပဲ။
တည်ဆုံးတဲ့သူကတရားကျော်ရှိနေတဲ့ယောဂါကိုပေါ်ပင်ယောဂါလို့ပြောပြီးတော့ယောဂါဖြစ်စေတဲ့ဗိုင်းရပ်စ်ပိုးကိုအမေရိကန်အစိုးရဒါမှမဟုတ်တခြားနိုင်ငံအစိုးရတွေကအရင်ထဲကမူပိုင်လုပ်ထားပြီးသားလို့အချိန်ကြိမ်ဖော်ပြကြတာလည်းရှိတယ်။ကဘာဝကုထုံးတွေနဲ့ပျောက်ကင်းနိုင်တယ်ဆိုပြီးတော့ပြောနေကြတာလည်းရှိတယ်။ဆေးကုမ္ပဏီတွေကဆေးရောင်းကားအောင်လို့ပိုးဖြတ်နေတာလို့ပြောနေတာတွေလည်းရှိတယ်။အဆိုးဆုံးကတော့လူဦးရေရှော့ချခြင်းလို့ယောဂါပိုးဖြတ်နေတာဆိုပြီးပြောနေတဲ့ post တွေပဲ
Facebook ပေါ်ကသတင်းချက်လက်တွေကိုအမှားမှန်စောင့်ကြည့်ပြင်ဆင်ပြီးတဲ့ Facebook နဲ့မိတ်ဖက်လုပ်ထားတဲ့လုပ်ငန်း9ခုကရပိုင်းတွင်းမှာကိုပဲဒီကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်တဲ့အချက်လက်အမှား9ခုကိုတွေ့လို့အမှန်ပြင်ဆင်ဖော်ပြခဲ့ရတယ်လို့ Facebook ကုမ္ပဏီကဒီ January 29ရက်နေ့ကပြောတယ်ဗျကိုရိုနာဗိုင်းရပ်စ်ပိုးကူးတဲ့သတင်းကတစ်ကမ္ဘာလုံးလူတွေစိတ်ဝင်စားဖြစ်နေကြတော့အဲ့ဒီကြောင့်ပိုသိကျင်လို့လူမှုကွန်ရက်တွေပေါ်မှာရှာတဲ့လူကလည်းမနည်းဘူးလေ
သတင်းတို့သတင်းမှလှုပ်ချံသတင်းတွေကိုစာသားရဲမကဘူးဓာတ်ပုံအတုတွေဗီဒီယိုအတုတွေနဲ့လည်းဖော်ပြနေကြတယ်ရှင်အဲဒါကြောင့်မို့လို့တော်ယုံဆိုရင်တကယ်လို့ထင်သွားနိုင်တယ်အဲဒါကြောင့် Twitter လူမှုကွန်ရက်ကတော့သူတို့ Twitter ပေါ်မှာ coronavirus hashtag ဆိုပြီးတော့ရှာလို့ရှိရင်ယုံကြည်စိတ်ချရတဲ့အချက်အလက်မှန်တွေဖော်ပြနိုင်တဲ့ website တွေစီကိုလမ်းလွှဲဖော်ပြပေးနေပါတယ်ဥပမာ American နိုင်ငံတွေကနေ Twitter ပေါ်မှာ corona အကြောင်းရှာလို့ရှိရင်အမေရိကန်အစိုးရရဲ့ယောဂထိန်းချုပ်ကာကွယ်ရေးဌာနရဲ့ website အဖြစ်ဖော်ပြပေးတယ်။တကယ်လို့အာရှပစိဖိတ်ဒေသကလူတွေရှာလို့ရှိရင်လည်းအဲ့ဒီဒေသတွေကတာဝန်ရှိတဲ့ဌာနတွေအဖွဲ့အစည်းတွေရဲ့ website တွေကိုအဖြစ်ထိပ်ပိုင်းကနေပြီးတော့ဖော်ပြပေးနေပါတယ်
။ Google ကလည်းအလားတူပဲဗျ။ Google မှာရောသူ့ပိုင်တဲ့ YouTube မှာပါယောဂအကြောင်းရှာလို့ရှိရင် algorithm သုံးပြီးတော့စစ်ချတဲ့ website တွေ link တွေကိုထိပ်ပိုင်းကနေပြီးတော့ပေါ်အောင်လုပ်ပေးနေတယ်တဲ့။YouTube ပေါ်မှာလောက်ကျန်သတင်းတွေမပြအောင်လို့ဒီအကြောင်းနဲ့သက်ဆိုင်တဲ့ဖွယ်စည်းတွေရဲ့ website တွေတာဝန်ရှိသူတွေဖော်ပြတဲ့ချက်လက်တွေပုံများများပေါ်အောင်လို့အကြီးအကျယ်ရင်းနှီးအားစိုက်လုပ်နေတယ်လို့ YouTube ကုမ္ပဏီရဲ့ပြောခွင့်ကပြောတာကို Washington Post သတင်းစာဆောင်းပါးမှာဖော်ပြခဲ့ပါတယ
်။အခုလိုမျိုး Facebook, Twitter, YouTube တို့ကသူတို့လူမှုကွန်ရက်ပေါ်မှာသတင်းမှန်တွေဖော်ပြနိုင်သမျှဖော်ပြနိုင်အောင်ကြိုးစားနေပေမဲ့လောက်ကျန်သတင်းမှားတွေကတော့ရှိနေတော့မယ်ရှင်။အထူးသဖြင့်ဒီ Facebook ပေါ်မှာဆိုလို့ရှိရင် group တွေဖွဲ့ပြီးတော့မှအဲ့ဒီ group ထဲမှာပါတဲ့သူတွေကြားမှာပဲအချက်အလက်မှားတွေဖြန့်နေတော့လေးလာစောင့်ကြည့်သူတွေအနေနဲ့အချိန်နဲ့တပြေးညီမသိနိုင်ဘူးလေဥပမာ coronavirus warning watch ဆိုပြီးတော့မကြခင်ကမှဖွဲ့ထားတဲ့ group ထဲမှာဝင်ထားတဲ့ Facebook တုံးတဲ့သူကတထောင်ကျော်ရှိတယ်အဲ့ဒီ group ထဲမှာဆိုလို့ရှိရင်လေဒီ virus ပိုးကိုတမင်ဖြတ်နေတယ်ဆိုတော့လောက်ကျန်သတင်းတွေပြောနေတာရှိသလိုနှာခေါင်းစည်းတွေယောဂါကာကွယ်မဲ့ပစ္စည်းတွေဗမာဝယ်လို့ရတယ်ဆိုတော့ link တွေကိုဖော်ပြနေတယ်
ကိုရိုနာဗိုင်းရပ်စ်အကြောင်းလောက်ကျန်သတင်းဖြန့်နေကြသူတွေကသတင်းမှန်တချို့ကြားမှာမဟုတ်မှန်အကြောင်းအရာတွေရောပြီးတော့လူတွေယုံအောင်လုပ်နေကြတာဗျကိုရိုနာဗိုင်းရပ်စ်ပိုးနဲ့ပတ်သက်လို့တချို့အစိုးရတွေကမူပိုင်လုပ်ထားတယ်ဆိုပြီးတော့သူတို့ပြောနေကြတယ်မဟုတ်လားအဲ့ဒါလုံးဝအမှားတော့မဟုတ်ဘူး ကိုရိုနာဗိုင်းရပ်စ်ဆိုတာကလူတွေရဲ့အသက်ရှူလမ်းကြောင်းကိုထိခိုက်စေတဲ့ပိုးအုပ်စုဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးအုပ်စုထဲမှာပါတဲ့ရောဂါပိုးအမျိုးအစားတချို့ကတော့မူပိုင်လှုပ်ထားကြတာရှိတယ်။ဗြိတိန်နိုင်ငံကကျန်းမာရေးဆိုင်ရာသိပ္ပံကလည်းလှုပ်ထားတာရှိတယ်။အမေရိကန်ရောဂါထိန်းချုပ်ကာကွယ်ရေး CDC ကနေပြီးတော့မူပိုင်လှုပ်ထားတာလည်းရှိတယ်။အဓိကအကြောင်းရင်းကဒီရောဂါပိုးအမျိုးအစားနဲ့ပတ်သက်တဲ့ရောဂါတွေအကြောင်းထဲထဲဝင်ဝင်လေ့လာလို့ရအောင်လို့ကာကွယ်ဆေးတွေထုတ်နိုင်အောင်လို့မူပိုင်လှုပ်လိုက်ကြတာ။ဒါမျိုးလှုပ်လိမ့်လှုပ်ထားလည်းရှိပါတယ်။
အတိအကျပြောနိုင်တာကတော့သူတို့မူပိုင်လှုပ်ထားတဲ့ဒီကိုရိုနာဗိုင်းရပ်စ်ပိုးတွေကအရင်ရောဂါကူးစက်ဖြစ်ထားမှုရဲ့ပိုးအမျိုးအစားတွေဖြစ်ပါတယ်။အခုလက်ရှိကူးနေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးအမျိုးအစားတွေလုံးဝမဟုတ်ပါဘူး။အခုကူးစက်နေတဲ့ပိုးအမျိုးအစားဘယ်ကစဖြစ်လာတာလဲ၊ဘလို့ပြန့်နှံ့တာလဲ၊ဘလောက်ထိစိုးရိမ်စရာကောင်းတယ်လဲဆိုတာကိုအခုမှသိပ္ပံပညာရှင်တွေလေ့လာနေကြတော့အဲကြောင့်အခုကူးနေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးအမျိုးအစားအကြောင်းဂါဂါနာနာမသိရသေးလို့ကာကွယ်ဆေးဆိုတာလည်းမထုတ်ရသေးဘူး။ဘသူကမှလည်းဒီပိုးအမျိုးအစားကိုမူပိုင်တတ်မှတ်ထားသေးပါဦ
း။ပြောရမယ်ဆိုရင်တော့ကျမိုင်နဲ့ပတ်သက်တဲ့သတင်းမှားတွေကိုထိတ်လန့်စရာကောင်းလောက်အောင်ဖြန့်နေတာအခုမှမဟုတ်ဘူးဗျ။အမေရိကန်မှာဆိုလို့ရှိရင်အဲ့လိုမျိုးသတင်းမှားတွေကြောင့်တချို့ကကာကွယ်ဆေးတွေကိုတော့မှကြိုတင်မထိုးကြလို့ကျမိုင်ဆိုင်ရာတာဝန်ရှိသူတွေကဒါဟာသတင်းမှားတွေဖြစ်ပါတယ်လို့ခဏခဏသတိပေးနေကြရတာမဟုတ်လားဗျ
။အခုလိုမျိုးနိုင်ငံတကာမှာကူးစက်နေတဲ့ရောဂါမျိုးဆိုရင်ပို့ပြီးတော့မှသတင်းမှားထပ်ဆင့်ဖြန့်ဖို့ကောင်းနေတော့တာပေါ့။အဲ့ဒါကြောင့်လဲနှီးပညာလုပ်ငန်းကြီးတွေကသူတို့နှီးပညာနဲ့သတင်းမားတွေကိုထိန်းနိုင်ဖို့ကြိုးစားနေတာပါတကယ်တမ်းပြောရမယ်ဆိုရင် Facebook တို့ Google တို့ Twitter တို့အပါအဝင်လူမှုကွန်ရက်လုပ်ငန်းကြီးတွေကသူတို့ဟာအမှားမှန်ခွဲခြားပေးနေတဲ့သူတွေမဟုတ်ဘူးလို့အခိုင်အမာပြောထားကြပြီးသား Facebook CEO Mark Zuckerberg ဆိုရင် online ပေါ်မှာဘာပဲပြောလို့ရမယ်ဆိုပြီးအမှန်တရားစီရင်ပေးနေသူတွေမဟုတ်ဘူးလို့ကိုပြောထားတာ
ဒါပေမဲ့လဲကျမိုင်နဲ့ဆိုင်တဲ့ကိစ္စမှာတော့လွတ်လွတ်စပယ်တွေပြောနေတာတွေတမင်အချက်လက်အမှားဖြန့်နေတာတွေကိုမတားလို့ရှိရင်ကြီးမားတဲ့တက်ရောက်မှုတွေဖြစ်လာနိုင်တယ်ဆိုတာကိုနှိပညာလုပ်ငန်းကြီးတွေကအသိမှတ်ပြုတယ်။လူမှုကွန်ရက်ပေါ်မှာတင်နေကြတဲ့ post တွေ၊ဓာတ်ပုံတွေ၊ video တွေကြောင့်တကယ်ရောဂါဖြစ်နေသူတွေကုသမှုယူဖို့အရေးမှာသဘောထားအမြင်ပြောင်းလဲတဲ့အထိပါဖြစ်သွားနိုင်တယ်မဟုတ်လားမဆိပ်မမောင်။
အဲ့ဒါကြောင့်အခုကိုရိုနာဗိုင်းရပ်စ်ပိုးကူးနေတဲ့ကိစ္စမှာတော့ Facebook, Twitter, Google ကုမ္ပဏီတို့ကလုံခြုံသတင်းဖြန့်နေတာကိုတားနိုင်ဖို့တော်တော်လေးလုပ်နေကြတာဖြစ်ပါတယ်။လူတွေအနေနဲ့လည်းရောဂါအကြောင်းသိကျင်နေဆိုရင်လူမှုကွန်ရက်တွေပေါ်မှာဘယ်သူကမှန်းမသိရေးသားဖြန့်နေတဲ့ post တွေကိုဖတ်နေထပ်ဆင့်မျှဝေနေမယ့်အစား WHO ကမ္ဘာ့ကျန်းမာရေးအဖွဲ့တို့ American ရောဂါကာကွယ်ထိန်းချုပ်ရေး CDC တို့လိုယုံကြည်စိတ်ချရတဲ့ website တွေမှာအချက်အလက်တွေသွားကြည့်ဖို့တိုက်တွန်းချင်ပါတယ်ရှင်။
ကိုသားညုံကိုညီတင်ဆက်ခဲ့တဲ့မဆုမြတ်မုံရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလေရှင်အခုဆက်ပြီးတော့မရေးတန်တာကျော်စီစဉ်တင်ဆက်ထားတဲ့တက်တက်ရောက်သတင်းလွှာအစီအစဉ်နားဆင်ကြရအောင်ပါရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီလိုတက်တဲ့အောင်တွင်တော့မှာတော့အမေရိကန်ပြည်အောင်စုတနက်ဆန့်ကျင်ရေးတချင်းတပုတ်ပါတဲ့တေးအဗန်ထွက်လိုက်တဲ့ MNN ရဲ့တေးတပြအစ်ဒီလိုမျိုးကဘာတော်ကထင်ပေါ်ကြောကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတာတွေကိုပြောပြပေးသွားပါမယ်ရှင American ပြောင်းသူကနာမည်ကြီး rap ဆိုတော့ MNN တယောက် music to be murdered by ဆိုတဲ့နာမည်နဲ့တေးကြပြတစ်ချက်ကိုဇန်နဝါရီလ18ရက်နေ့ကပဲရုတ်တရက်ထုတ်လိုက်ပါတယ်အဲ့ဒီထဲမှာတော့ American ပြည်အောင်စုတွင်တနက်ကန်ဆောင်မှုဥပဒေပြင်ဆင်ဖို့တောင်းဆိုထားတဲ့ Dave Video တပုတ်လည်းပါတာပါ The one that caused the second one တော့ Kamikaze ဆိုတဲ့ Dave Evan ကိုနောက်ဆုံးထုတ်ခဲ့တာဖြစ်ပြီးတော့အခုအစ်စ်ထုတ်တဲ့ Dave Evan ကိုတော့ကြိုတင်ပြောထားတာလည်းမရှိသေးနဲ့ဒါကြောင့်ကျွန်တော်ထွက်မဲ့ရက်ကြတော့မှတွေ့တဲ့လူမှုကွန်ရက်ပေါ်ကနေပြီးတော့ကြီးညာသွားတာပါအခုအခွေအစ်စ်ထင်မှာတခြင်းအပုံ20ပါပြီးတော့အဲ့ထဲကတပုတ်ဖြစ်တဲ့ Darkness အမှောင်ဆိုတဲ့ဒီတခြင်းကတော့ဒီဂီတာဆင်မြင်ဖြော်ပြပွဲတစ်ခုကိုဟိုတယ်အမြင့်ပေါ်ကပြစ်ခတ်ခဲ့တာကိုသရုပ်ဖော်ပြထားပါတယ်တခြင်းစာသားရောဗီဒီယိုထဲမှာပါ2018ခုနှစ်တုန်းကဖြစ်ခဲ့တဲ့ဒီ Las Vegas မြို့ကဂီတာပွဲတော်မှာ လူများပြအစုလိုက်ပြုံလိုက်တနက်နေ့ပြစ်ကတ်ခံခဲ့ရတဲ့ဖြစ်ရပ်ကိုပြန်ပြီးတော့အသေးစိတ်ဖော်ပြထားပါတယ်။အဲဒီကဆိုရင်လူ58ယောက်သေဆုံးခဲ့ပြီးအမေရိကန်သမိုင်းမှာတနက်နေ့အကြမ်းဖက်ခံရလို့အများဆုံးအသေးပြောက်ရှိခဲ့တဲ့ဖြစ်ရပ်ဖြစ်ပါတယ်။အဲဒီဒေးဗီယိုရဲ့အဆုံးမှာတော့ဒီအဖြစ်ပြက်တွေဘယ်တော့အဆုံးသတ်မှာလဲ။ဘယ်တော့များမှလူတွေသတိမူလာကြမှာလဲဆိုပြီးတော့မေးခွန်းထုတ်ပြီးတော့စာရန်ထိုးထားပါတယ်။အဲ့တော့အမေရိကန်နိုင်ငံတွင်းမှာတနက်ကင်ဆောင်မှုဥတွေကိုပြောင်းလဲလုပ်သွားဖို့တွားရောက်ပြီးမဲပေးကြဖို့ဗီဒီယိုအစုံမှာတိုက်တွန်းထားသေးရပါ MNN ရဲ့ website မှာတင်ထားတဲ့တေးဗီဒီယိုကိုလည်းတနက်နဲ့အကြမ်းဖက်မှုတားဆီးရဲ့အဖွဲ့အစည်းတချို့ရဲ့ link တွေနဲ့တွားကြည့်ကြဖို့ချိတ်ဆက်ပေးထားတာပါ Every Town for Gun Safety မြို့တိုင်းမှာတနက်နဲ့ပတ်သက်ပြီးတော့လုံခြုံစိတ်ချမှုရရှိရေးနောက်ပြီးတော့ Sandy Hook Promise တနက်နဲ့အကြမ်းဖက်ပြစ်ခတ်မှုဖြစ်ခဲ့တဲ့မြို့လေးအတွေ့ခတိဒီလိုအဖွဲ့အစည်းတွေရဲ့ internet website တွေနဲ့ချိတ်ဆက်ပေးထားတာဖြစ်ပါတယ်ဒီတေးပြရတဲ့ MNN ရဲ့နောက်တစ်ချင်းတစ်ပုတ်ကတော့ an accommodating ဆိုတဲ့ခေါင်းစဉ်နဲ့ဖြစ်ပြီးတော့သူက British နိုင်ငံ Manchester မြို့မှာ2019ခုနှစ်တုန်းကကျင်းပတဲ့ American အစိုးရ Ariana Grande ရဲ့ဖြော်ပြပွဲဘုံခွဲတိုက်ခိုက်ခံရပြီးတော့လူ23ဦးသေဆုံးခဲ့ရတဲ့ဖြစ်ရပ်ကိုတချင်းဖွဲ့ဆိုထားပါတယ်အခုလိုသူရဲ့နာမည်ကိုတချင်းနဲ့ထည့်ဆိုတာနဲ့ပတ်သက်ပြီးတော့ Ariana Grande ကတော့ဘာမှပြောမလာသေးပါဘူးဒါပေမဲ့ British နိုင်ငံကသေဆုံးသူတွေရဲ့မိသားစုတွေကတော့ဒီတချင်းကိုရှုံချကြပါတယ်တရားပံရဲ့မျက်နှာဖုံးတရုတ်ဖော်ထားရမှာတော့သွေးကွက်တွေနဲ့အတူမုတ်စိတ်ပတိုင်းနဲ့ MNN ကိုအနောက်တိုင်းစုဝစ်စုံအပြည့်အစုံနဲ့လက်ထက်မှာကော်ပြားခိုင်ထားတာတွေ့ရပါတယ်။နောက်ထပ်တစ်မျိုးထုတ်ထားတဲ့မျက်နှာဖုံးကာဗာပုံကလည်းအလားတူသွေးကွက်တွေနဲ့ပုံနဲ့အတူအုတ်ထုတ်မပါတဲ့ MNN ကလက်တစ်ဖက်ကပစိနောက်တစ်ဖက်ကတနတ်နဲ့ဥကောင်းကိုချိန်ထားတဲ့ပုံဖြစ်ပါတယ်။ဒါက Music to be Murdered by ဂီတနဲ့အသေးသက်မယ်ဆိုတဲ့အလားတူခေါင်းစဉ်နဲ့ Alfred Hitchcock ရဲ့1958ခုနှစ်တုန်းကတချင်းကာဗာအတိုင်းပုံဖော်ထားတာပါ။MNN ကတော့သူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာအန်ကယ် Alfred ကိုအားကြအတူယူပြီးတော့လုပ်ခဲ့တာလို့ရေးထားပါတယ်။အခု Music to be Murdered by ထေးတပြားကဒီ MNN ရဲ့17ချက်မြောက် Studio ထေးတပြားဖြစ်တယ်လို့လည်းသူ့ရဲ့ website မှာဖော်ပြထားပါတယ်။ဒီထေးတပြားတွေကတချင်းတွေကိုတွဲဖက်ပြီးတော့တည်ဆူထားတဲ့သူတွေကတော့ British နိုင်ငံကနာမည်ကျော်အစိုးရ Ed Sheeran, American ပြည်အောင်စုက Skylar Grey, Alison Hockney, အသက်22နှစ်အရွယ် Rap အစိုးရ Juice WRLD တို့ဖြစ်ကြပါတယ်သူတို့ကတော့ပြီးခဲ့တဲ့ဒီသမားလေးမှာဆုံးမသွားခဲ့ပါလိမ့်ရှင်ဒီတက်တော့တရင်တော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါလိမ့်ရှင်ဒီတရင်တော်ကိုရုပ်ရောအတန်ရောအပြည့်စုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါသေး။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။အားဟဲမအောင်ရ
။အားဟဲမအောင်။မေးသနာကျော်ရဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်။အခုကြနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမျက်မောတက်လက်ပြောပြပေးပါအောင်ရှင်။
တရုတ်နိုင်ငံဝူဟန်မြို့ကစတင်တဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုတားဆီးတဲ့အနေနဲ့ကြေကြေပြန့်ပြန့်ခီးသွွားတားမြစ်ချက်တွေလှုပ်ရှားမလို့ဘူးလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲကပြောလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတချို့ကတရုတ်နိုင်ငံကလာတဲ့ခီးသည်တွေအတွက်တားမြစ်ကန့်သတ်ချက်တွေလုပ်နေချိန်မှာပဲ WHO အကြီးအကဲ Tedros Adhanom Ghebreyesus ကဆွစ်ဇာလန်နိုင်ငံမှာဒီကနေ့ပြောလိုက်တာပါနိုင်ငံတကာသွားလာရေးကုန်သွယ်ရေးတွေထိခိုက်မဲ့ဆောင်ရွက်ချက်တွေလုပ်เสียအကြောင်းမရှိသေးသလိုနိုင်ငံတွေအနေနဲ့ခိုင်မာတဲ့အထောက်အထားနဲ့အကျိုးအကြောင်းညီညွတ်မှုပေါ်မူတည်ပြီးတော့ဆုံးဖြတ်ချက်ချဖို့အတွက်သူကတောင်းဆိုခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ်ကိုကူးစက်သူတရုတ်နိုင်ငံမှာဒီကနေ့အထိ 18,200 ကျော်ရှိနေပြီးတော့သေဆုံးသူကလည်း 361 ယောက်ထက်မနည်းရှိနေပါတယ်တရုတ်နိုင်ငံဝူဟန်ကစားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုကြောင့်တရုတ်နိုင်ငံစီးပွားရေးကိုထိခိုက်မှုတွေကြုံနေရတယ်လို့တရုတ်တာဝန်ရှိသူအကြီးအကဲတယောက်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ခီးသွားလာရေးဟိုတယ်နဲ့စားတောက်ဆိုင်လုပ်ငန်းရုပ်ရှင်နဲ့ဖျော်ဖြေရေးစတဲ့ကဏ္ဍတွေကိုအကြီးအကျယ်ထိခိုက်တက်ရောက်နေတာကြောင့်စီးပွားရေးကိုပါတက်ရောက်မှုတွေရှိလာနိုင်တယ်လို့တရုတ်အမျိုးသားဖွံ့ဖြိုးရေးနဲ့ပြုမြင့်ရေးကော်မရှင်တူးညွှန်ကြားရေးမှူးကပြောခဲ့တာပါ။ဒါပေမဲ့တရုတ်နိုင်ငံအနေနဲ့ရောဂါပိုးထိန်းချုပ်ရေးကိုနိုင်နိုင်နေနေဆောင်ရွက်နိုင်တယ်လို့လည်းသူကအာမခံပြောကြားခဲ့ပါတယ်ရှင်။
တရင်ချင်းချုပ်ကိုမဆုမျက်မွန်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်တနင်္လာညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုအောင်အောင်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့မီခဲလ်ဒူဗင်စကီဖြစ်ပါတယ်ရှင်ကျွန်မကဆုမွန်ပါဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင် VOA ကိုနားတော်တော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.
Welcome.